Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်ဇူလိုင်လ24ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။မလို့အပ်ဘဲအိမ်ပြန်မထွက်ဖို့နဲ့မလိုက်နိုင်ရင်ရေးယူမယ်လို့ကြေညာထားတဲ့ကြားမှာပဲဆရာနာသိမှုစန့်ကျင်ရေးလမ်းမော်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ဘူလိုမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူမြန်မာလူထုမှအများစုရှိတဲ့ထိုင်းဆက်ယုံမှာကိုဗစ်ကူးသူတွေရှိတဲ့ကြားထဲအလုတ်ဆက်ဆင်းခိုင်းနေလို့တာဝန်ရှိသူတွေဝင်စစ်ဆေးတဲ့အကြောင်းသတင်းပေးပို့ချက်နားဆင်ရပါမယ်။နိုင်ငံတကာသတင်းလွှာတွေအဖြစ်ကိုဗစ်ကြောင့်ကမ္ဘာအမွေနှစ်နေရာတွေထိခိုက်နေရတာတိဘက်ဒေသကတရုတ်ပုံစံစံပြကြေးရွာအကြောင်းနဲ့အာဖဂန်ကနေအမေရိကန်တပ်တွေရုတ်သွားပြီးတာလီဘန်တွေနယ်မြေချက်လာတဲ့အကြောင်းတွေသိရပါမယ်။တရင်ပတ်စင်ကဏ္ဍတွေအဖြစ်လူခွင့်ရေးဆိုင်ရာဒုအတန်းစီစဉ်တဲ့ကိုဗစ်ဆိုင်ရာစနေညဆွေးနွေးခန်းကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်။မြန်မာနိုင်ငံတော်မှာကိုဗစ်တရလိုင်းတန်းကိုအပြင်းထန်ရင်ဆိုင်နေရဆက်ရှိပြီးကူးစက်သေဆုံးသူအရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်။ရောဂါပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေ25ရက်နေ့ထိမလို့အပ်ဘဲအပြင်းမထွက်ကြဘူးအမိန့်ထုတ်ထားတာကိုအခုတက်ပြီးဇူလိုင်လ26ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်။မြို့တော်များမှာအောက်ဆီဂျင်လိုအပ်ချက်ကြီးမားနေစေဖြစ်ပြီးအောက်ဆီဂျင်ဖြည့်ဖို့အချိန်အကြာကြီးတန်းစီစောင့်ကြရပါတယ်။ဒီကြားထဲမှာပဲပုဂ္ဂလိကအောက်ဆီဂျင်စက်ရုံတွေအနေနဲ့ဒါမန်လူလူကိုအောက်ဆီဂျင်မပေးဖို့စစ်ကောင်စီကညွှန်ကြားထားပါသေးတယ်။မြန်မာနိုင်ငံနဲ့နေတဲ့တရုတ်နိုင်ငံအနောက်တော်မှာခရိုင်တစ်ခုမှာနေထိုင်သူအားလုံးကိုCOVID-19 ရောဂါစစ်ဆေးမယ်လို့တရုတ်ဆိုရကဒီကနေ့ကြေညာပါတယ်။ယူနန်ပြည်နယ်ကြံချမ်းခရိုင်မှာကိုဗစ်ရောဂါတက်ခွဲစစ်ဆေးမှာဖြစ်ပြီးလုပ်ငန်းတွေ၊ကျောင်းတွေ၊ဈေးတွေအားလုံးကိုတနင်္လာနေ့အင်္ဂါနေ့တွေမှာပိတ်ထားမယ်လို့ဆိုရကကြေညာတာပါ။ခရိုင်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်။ COVID-19 တတိယလိုင်းနဲ့ပြည်ထောင်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကနေမကြသေးခင်ကပြန်လာသူတွေမှာ COVID ကူးစက်ထားသူတွေပါလာတာကြောင့်ယူနန်ပြည်နယ်မှာကူးစက်သူအရေအတွက်တိုးလာနေပြီးပြည်သူဆွေရကနှစ်နိုင်ငံနယ်စပ်ဒေသကိုကန့်သတ်ထိန်းချုပ်ထားပါတယ်။ယူနန်ပြည်နယ်မှာကိုဗစ်ရောဂါကူးစက်သူဒီကနေ့9ဦးထပ်တိုးခဲ့ပြီးအဲဒီလူအလုံးဟာမကြာသေးခင်ကမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တယ်လို့ယူနန်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။အခုဆိုရင်ယူနန်ပြည်နယ်မှာကိုဗစ်ကူးစက်ထားသူ298ယောက်ရှိပြီဖြစ်ပြီးအဲဒီအထက်က218ယောက်ဟာပြည်ပကနေကူးစက်ခံလာရတာဖြစ်တယ်လို့ယူဆထားပါတယ်။ဂျပန်နိုင်ငံဒူဂျိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်မှာအားကစားသမားတွေအပါအဝင်ကိုဗစ် -19 ရောဂါကူးစက်ခံထားရသူ128ယောက်ရှိသွားပြီလို့အားကစားပွဲကြီးကြပ်သူတွေကပြောပါတယ်။ဇူလန်လတရနေ့ကလေးကဆိုရင်အားကစားပွဲတော်အတွင်းကိုဗစ်ကူးစက်သူ128ယောက်ထဲမှာအားကစားသမားက14ယောက်ပါပါတယ်။ထထိုးကူးစက်သူတွေထဲမှာ14ယောက်ကဂျပန်နိုင်ငံမှာနေထိုင်တဲ့အားကစားပွဲကန်ထရိုက်တာတွေဖြစ်ပါတယ်။အခုကျင်းပနေတဲ့ဒူဂျိုအိုလံပစ်အားကစားပွဲမှာမြန်မာနိုင်ငံကိုစားပြုအားကစားသမား2ယောက်ဝင်ပြိုင်နေပါတယ်။တယောက်ကအသက်22နှစ်အရွယ်စက်တောင်အားကစားမယ်တပ်သားသူစားဖြစ်ပြီးနောက်တစ်ယောက်ကတော့တနက်ပြစ်ပြိုင်ပွဲဝင်အသက်38နှစ်အရွယ်ရဲထွန်းအောင်ဖြစ်ပါတယ်တပ်သားသူစားကတနင်္ဂနွေနေ့ဒေသဆန်တော်ကြီးမနေ့10နာရီမှာအင်ဒိုနီးရှားစက်တောင်မင်းနဲ့ပထမဆုံးပွဲဖြစ်ရှင်ပြိုင်ကစားရမှာပါရဲထွန်းအောင်ကတော့ဒီကနေ့ကျင်းပတဲ့10မီတာလေတနက်ပြစ်အရေးချင်းစစ်ပြိုင်ပွဲမှာပြိုင်ပွဲဝင်36ယောက်ထဲအဆင့်14ချိတ်ပြီးမအောင်မြင်ခဲ့ပါဘူးအင်းစိန်ထောင်နဲ့တခြားထောင်တွေကိုသွားပြီးလည်လာဖို့နဲ့လုပ်ငန်းတွေပြန်စတင်နိုင်ဖို့အချင်းထောင်တာဝန်ရှိသူတွေနဲ့ဆက်ပြီးဆွေးနွေးနေတယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့ ICRC ကပြောပါရယ်ဒီလှုပ်ဆောင်မှုတွေဟာလူသားချင်းစာနာထောက်ထားမှုတက်တဲ့အနေနဲ့သာဖြစ်တယ်လို့လည်း ICRC ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်အင်းစိန်ထောင်မှာထင်းထင်းခံနာရသူတွေမနေ့ကကျွေးကြော်တန်းတွေအော်ဟစ်ပြီးဆန္ဒပြခဲ့ပြီးတဲ့နောက် ICRC ရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်လာတာပါICRC ကအချင်းထောင်သွားလည်လာတာနဲ့အကူအညီပေးလုပ်ငန်းတွေကို COVID-19 ရောဂါစဖြစ်ခြင်းကလေးကရပ်ထားရပြီးအချင်းချထားတဲ့နေရာတွေမှာ COVID-19 ရောဂါနဲ့အထူးထူးကျန်းမာရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးရနိုင်ဖို့အတွက်လည်းထပ်ပြီးကမ်းလှမ်းထားပါတယ်။မြန်မာနိုင်ငံချင်းထောင်တွေမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လက်တလောထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေကို ICRC ကအနီးကပ်စောင့်ကြည့်နေပြီးတော့ အကျဉ်းထောင်လေးအပါအဝင်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်ထိခိုက်ခံစားရတာတွေမြင့်တက်လာနေတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်း ICRC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ် -19 ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိမလိုအပ်ဘဲအပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်အရေးယူမယ်လို့စစ်ကောင်စီကကြေညာထားတဲ့ကြားမှာပဲရန်ကုန်အပါအဝင်ဒေသတချို့မှာတော့ဆ ਿਆ နာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ရန်ကုန်စမ်းကြောင်းအရက်မှာလူငယ်တွေစုဝေးပြီးဒီနေ့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းတွေကနေ့စဉ်လိုဆန္ဒပြပွဲတွေရှိနေတဲ့ကလေးမျိုးနဲ့စလင်းကြီးရင်းမာပင်ရှေးပိုင်းစတဲ့ရက်တွေမှာဒီကနေ့လဲဆန္ဒပြပွဲတွေရှိခဲ့ပါတယ်။နေ့စဉ်မပြတ်တနီးမဟုတ်တနီးနဲ့ဆန္ဒပြနေကြတဲ့မန္တလေးနဲ့မုံရွာတို့မှာလည်းတပိတ်စစ်ကြောင်းအသီးသီးထွက်ခဲ့ကြပါတယ်။စစ်တပ်ကဂျမ်ဘက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေကြောင့်ည၈နာရီမှာတန်ဘုံအိုးခွက်တီတီးပြီးအာဏာသိမ်းမှုကိုစန့်ကျင်ကြောင်းပြသတာတွေမကြာသေးခင်ကအရှိန်လျော့သွားခဲ့ပေမဲ့မနေ့ကအင်းစိန်ထောင်တွင်ဆန္ဒပြပွဲဖြစ်ခဲ့ပြီးတဲ့နောက်ညဘက်မှာရန်ကုန်မြို့အနှံ့တန်ဘိုးအိုးခွက်တီးတံတွေပြန်ကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းခဲ့ချိန်ကနေဇူလိုင်လ23ရက်နေ့ထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်အကြမ်းဖက်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူ931ယောက်ရှိပြီဖြစ်ပြီးအဖမ်းခံနိုင်ရသူပေါင်းက9360နီးပါးရှိပြီလို့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ဆောင်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Tender Women မှာစနေနေ့ညပိုင်း VOA American သံရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ကိုဗစ်ကာကွယ်ဆေးတပ်သန်းဂျပန်ကလှူဒန်းလိုက်တာအတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ကအထူးကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။ဂျပန်ကလှူဒန်းတဲ့ AstraZeneca COVID-19 ကာကွယ်ဆေးပထမအဆုံးကမ္ဘောဒီးယားကိုမနေ့ညကရောက်လာချိန်မှာဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောလိုက်ပါတယ်။
Greater Thaviba
COVID-19 ကမ္ဘာကာယောဂါတိုက်ပွဲတကယ်ဝင်နေရတဲ့ကမ္ဘောဒီးယားနိုင်ငံကိုအခုကြီးပြေးလာတဲ့ဂျပန်အစိုးရကိုကမ္ဘောဒီးယားအစိုးရနဲ့ပြည်သူတွေကဂုဏ်ယူဝမ်းမြောက်စွာအလှိုက်အလဲဆုံးကျေးဇူးတင်ကြောင်းထုတ်ဖော်လိုပါတယ်လို့ပြောသွားတာပါ။မြို့တော်ဖနွန်ပင်လေးစိတ်ကိုဂျပန် ANA လေယာဉ်နဲ့ရောက်လာတဲ့ပထမတုပ်ကာကွယ်ဆေး 3,300,000 လက်ခံတဲ့အခမ်းအနားကိုဝန်ကြီးချုပ်ဟွန်ဆန်ကိုယ်တိုင်နဲ့သူ့အစိုးရအရာရှိတွေတက်ရောက်ခဲ့ကြပါတယ်။ကျန်တဲ့ကာကွယ်ဆေးတွေကတော့နောက်လာမယ့်သတင်းပတ်နိုင်ငံတွေရောက်လာမယ်လို့ဖနိုဝင်ရှိဂျပန်တယုံကကြေညာထားပါတယ်။ဂျပန်ရဲ့အခုကိုဗစ်ဆိုင်ရာကူညီမှုထဲမှာကာကွယ်ဆေးဖြင့်ဆေးပစ္စည်းတွေဆေးရုံသုံးကိရိယာတွေနဲ့ကာကွယ်ဆေးကိုတူလောင်ထားနိုင်ဖို့အေးကစနစ်တွေလည်းပါဝင်ပါတယ်ခင်ဗျ။ AstraZeneca ကုမ္ပဏီကထိုင်းနိုင်ငံနဲ့အရှိတောင်အရှာတွေကိုဗစ်ကာကွယ်ဆေးထပ်ထုတ်လို့ပို့ပေးဖို့ရှိတယ်လို့ဒီနေ့ပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုမြင့်တက်လာချိန်AstraZeneca ကုမ္ပဏီခွင့်ပြုချက်နဲ့ထိုင်းပြည်တွင်ထုတ်လုပ်မှုအားနည်းနေတယ်လို့ဝေဖန်နေကြချိန်မှာဒီချိန်ခြေဆိုင်ဒီကုမ္ပဏီရဲ့ထိုင်းနိုင်ငံဆိုင်ရာကိုယ်စားလှယ်ကအခုလိုပြောလိုက်တာပါ။ထိုင်းနိုင်ငံစီမံမှုဒါရိုက်တာ James Day က AstraZeneca ကုမ္ပဏီအနေနဲ့တကမ္ဘာလုံးကထုတ်လုပ်ရေးလုပ်ငန်း20ကျော်မှာထုတ်လုပ်မှုချောမွေအောင်ပြင်ဆင်ပြီးထိုင်းပါဝင်အရှိတောင်အရှအတွက်ကာကွယ်ဆေးပို့ထုတ်လုပ်ပို့ပေးသွားမယ်လို့ကြေညာချက်ထုတ်လိုက်ပါတယ်။ထိုင်းပြည်ရင်ပိုင်တဲ့ဒီရင်းကုမ္ပဏီကနေထိုင်းအတွက်အဓိကကာကွယ်ဆေးထုတ်ဖို့ AstraZeneca ကုမ္ပဏီကအရင်ပြောခဲ့ပေမဲ့ကန့်သတ်တာတွေရှိလာတယ်လို့ထိုင်းဘက်ကဆွဆွဲလာပြီးမှပဲကုမ္ပဏီကိုယ်စားလှယ်ထိုင်းဘက်ကလည်းထုတ်လုပ်မှုခက်ခဲတွေကအစာပိုင်းဖြစ်လေရှိပြီးလာမယ့်လပိုင်းတွေအတွင်းမှာအခုလိုနောက်ထပ်ထုတ်လုပ်ပို့ပေးသွားနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ် AstraZeneca ကုမ္ပဏီအနေနဲ့ထိုင်းနိုင်ငံအတွက်တစ်လကိုကာကွယ်ဆေး10တန်းနဲ့နှစ်ကုန်အထိဆိုရင်စုစုပေါင်း62တန်းထုတ်ပေးဖို့ရှိတာလို့လည်းထိုင်းရာရှိတွေဘက်ကပြောလာတာကို AstraZeneca ကုမ္ပဏီဘက်ကတော့တစ်လကို5တန်းကနေ6တန်းသာထုတ်ပေးဖို့ရှိခဲ့တာပါလို့ပြန်ပြောတဲ့စာပေါ်ကြားထွက်လာပြီးအခုလိုကုမ္ပဏီဘက်ကကြေညာချက်ထွက်လာတာပါခင်ဗျ။ American ပြည်ထောင်စုမှာ COVID ကာကွယ်ဆေးမထိုးရသူတွေကြား COVID ကူးစက်ပြီးဆုံးမှုပြန်တက်လာချိန်မှာဆေးမထိုးရသေးသူအများစုဟာရှေ့မှာလည်းဆေးထိုးဖို့အစီအစဉ်လုံးဝမရှိဘူးလို့စက်တန်းတစ်ခုမှာတွေ့ရှိလိုက်ပါတယ်။ AP သတင်းဌာနနဲ့NORC လို့တူပါခေါ်တဲ့ပြည်သူ့ရေအားသုတေသနဌာနတို့ပူးတွဲလုပ်တဲ့ဒီစက်တန်ထဲမှာလက်ရှိကာကွယ်ဆေးမထိုးသေးသူတွေရဲ့55%ဟာ ဆေးထုတ်ဖို့အစီအစဉ်လုံးဝမရှိဘူးလို့ဖြေကြားခဲ့ပါတယ်။ဒီကာကွယ်ဆေးမထိုးရသေးသူတွေကနောက်ထပ်35ရာခိုင်နှုန်းကတော့ဆေးထိုးမထိုးမသေးကြသေးဘူးဆိုတဲ့သဘောဖြေထားပါတယ်။ကာကွယ်ဆေးမထိုးရသေးသူတွေရဲ့300ရာခိုင်နှုန်းကပဲကာကွယ်ဆေးထိုးဖို့သေးကြပါတယ်လို့ခိုင်မာပြောခဲ့ပြီးကျန်တဲ့16ရာခိုင်နှုန်းကတော့ထိုးပေါင်းထိုးမယ်လို့မသိမကြလေးပဲဖြေခဲ့ပါတယ်။ဒါအပြင်ဒီစစ်တမ်းမှာပါခဲ့တဲ့ကာကွယ်ဆေးမထိုးရသေးသူ64ရာခိုင်နှုန်းကဒေါ်လာမျိုးကွဲသစ်ပါဝင်ကိုဗစ်မျိုးကွဲသစ်တွေကိုကာကွယ်ဆေးကထိရောက်မယ်လို့အနည်းငယ်များမယုံထားဘူးလို့ဆိုပါတယ်ခင်ဗျာ။အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ဟာအရှိတောင်အရှာဒေသကိုရှေ့ပတ်ရောက်ရှိတော်မှာပါ။အရှိတောင်အရှာဒေသကိုဂျိုးဘိုက်ဒန်ဆွေရဲ့ပထမဆုံးဆင့်မြင့်ဆုံးခီးစဉ်လည်းဖြစ်ပါတယ်။ကာကွယ်ဝင်ကြီးအော့စတင်ဟာအရှိတောင်အရှာကိုမဝင်ခင်အလက်စကာကိုမနေ့ကထွက်ခွာသွားခဲ့ပြီးနောက်အခုအရှိတောင်အရှာခီးစဉ်ဟာတကယ်ကျိုးရှိမဲ့ခီးစဉ်ဖြစ်လာမှာပါလို့သူနဲ့ပါသွားတဲ့သတင်းတောက်တွေကိုပြောပြပါတယ်။စင်ကာပူ VN နဲ့ဖိလစ်ပိုင်ကိုရောက်မဲ့ဒီခီးစဉ်ဟာအရှိတောင်အရှာဒေသတွင်တည်ငြိမ်မှုတွေအားဖြည့်ပေးနိုင်ပြီးဆက်ဆံရေးတိုးမြင့်ဖို့ရည်ရွယ်ထားတယ်လို့လည်းဝန်ကြီးအော့စတင်ကပြောခဲ့ပါတယ်။ COVID ဖြစ်များလာနေတဲ့ဒီဒေသတွေတရုတ်ရဲ့စီးအင်အားကြီးလာမှုပေါ်စိုးရိမ်တဲ့နိုင်ငံတွေကိုပေါင်းစည်းညီညွတ်ရေးဒီခီးစဉ်မှာအဓိကရည်မှတ်မှုရတယ်လို့တော့သုံးသပ်သူတွေကဆိုပါတယ်။အရင်သမ္မတဒေါ်နယ်ထရန့်လက်ထက်တုန်းကဂရုမထားခဲ့တဲ့ဒီဒေသတွေမှာဆက်ဆံရေးပြန်မြင့်တင်ဖို့ရည်ကြည်လာချိန်မှာဒီခီးစဉ်ဖြစ်လာတာလို့American CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှိတောင်အရှာဆိုင်ရာကျွမ်းကျင်သူ Murray Hebert ကပြောပါတယ်။ကာကွယ်ဝန်ကြီး Austin နေနဲ့ပြီးခဲ့တဲ့ဇွန်လတုန်းကစင်ကာပူမှာလုပ်ခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံတစ်ခုကိုဦးဆောင်တရားဖို့စီစဉ်ခဲ့ပေမဲ့ COVID ကာယရောဂါဆိုရင်ကြောင့်ဒီညီလာခံကိုဖျက်ခဲ့ရပါတယ်။ဒါကြောင့်အခုခီးစဉ်တွင်စင်ကာပူနိုင်ငံရောက်ချိန်ဇူလိုင်29ရက်နေ့မှာတော့ RISS နိုင်ငံတကာလုံခြုံရေးညီလာခံအတွက်မေကွန်းတရားပြောဖို့စီစဉ်ထားပါတယ်ခင်ဗျာ။ဒီညပိုင်း VOA American တရဲ့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိနေချင်တော့ဝင်းဝင်းပြောပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးဖို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါ
ထိုင်းနိုင်ငံချွန်ပူရီပြည်နယ်အတွင်းမှာကိုဗစ်ရောဂါကူးစက်နေတဲ့လူသမားတွေကိုဆက်လက်အလုပ်ဆင်းခိုင်းနေတဲ့ Super Fast Technology Company ဆက်ဖို့ပစ္စည်းထုတ်လုပ်နေတဲ့စိတ်ရုံကိုနေမြေအာနာပိုင်နေတဲ့လူသမားအဖွဲ့တွေကဇူလိုင်လ23ရက်နေ့ကစစ်ဆေးမှုတွေလုပ်နေပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါထိုင်းနိုင်ငံအတွင်းမှာနေ့စဉ်တောင်းနဲ့ချီပြီးကိုဗစ်ကူးစက်မှုတွေဖြစ်ပေါ်နေချိန်မှာမြန်မာအလုပ်သမားတွေအများဆုံးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံချွန်ပူရီပြည်နယ်နောင်ဆိုင်မြို့ကဆက်ပုံပစ္စည်းထုတ်လုပ်တဲ့စက်ရုံကကိုဗစ်ကူးစက်ခံရတဲ့ရွှေပြောင်းလုပ်သမားတွေကိုပုံမှန်အတိုင်းဆက်လက်အလုပ်ဆင်ခိုင်းနေတာပါစက်ရုံအတွင်းမှာအလုပ်သမား100ကျော်ကိုဗစ်ပိုးကူးစက်နေပေမဲ့ဆက်ရုံတာဝန်ရှိသူတွေကအလုပ်သမားတွေကိုလူနာနဲ့လူကောင်းပါဆက်လက်အလုပ်ဆင်းခိုင်းနေတာကြောင့်ယောဂပိုးကူးစက်ခံရမှာကိုစိုးရိမ်တဲ့အလုပ်သမားတွေဟာအလုပ်ဆက်မဆင်းရဲပဲဖြစ်နေကြပါတယ်။ဒီအခြေအနေတွေကိုနယ်မြေခံလူထုတွေနဲ့ကြေးရွာတကြီးကတက်ဆိုင်ရာအာဏာပိုင်တွေထံတိုင်ကြားခဲ့ပါတယ်။ဇူလိုင်လ23ရက်နေ့မှာတော့ချွန်ပူရီပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဆူခွန်ဆူဝမ်စကင်ဦးဆောင်တဲ့နယ်မြေအာဏာပိုင်တွေနဲ့ကျမရဲ့လုံသမားကာကွယ်ရေးအဖွဲ့တွေဟာဒီဆက်ရုံကိုတွားရောက်စစ်ဆေးခဲ့ကြချိန်မှာအုတ်ချုပ်ရည်မှုစုခွန်စုဝန်စခင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။ဟိုဘက်ကကွိုင်းကြောက်ကတ်ဘော်ဒီဝေးနဲ့ကောကုမ္ပဏီให้อยู่ส่วนในโรงงานเนี่ยก็จะมีการทําความสะอาดแล้วก็ล้างในเรื่องของการฆ่าเชื้อนิดนึงแต่ตามวิธีการของกระทรวงสาธารณสุขแล้วก็ให้คนงานที่ไม่เป็นเนี่ย
သူပြောသွားတာကတော့အခုလိုမျိုးစက်ရုံအတွင်းမှာယောဂပိုးကူးစက်နေပြီဆိုရင်ပိုးတွေ့လူနာတွေကိုတိတန့်ဖယ်ထုတ်ထားပြီးစက်ရုံကိုယောဂပိုးတန့်စင်ရပိုးတက်ဆေးဖြန်းတာမျိုးလုပ်ရပါမယ်စက်ရုံလုပ်ငန်းရှင်တွေအနေနဲ့ဒီအချက်ကိုလိုက်နာလှုပ်ဆောင်မှုမရှိဘူးဆိုရင်ကက်ယောဂအရေးပေါ်ဥပဒေအရဆက်လက်အရေးယူခံရမှာမယ်ဆိုပြီးပြောသွားတာပါထိုင်းနိုင်ငံချွန်ပူရီပြည်နယ်ဟာယောဂကူးစက်မှုနှုန်းအမြင့်ဆုံးဖြစ်လာနေတာကြောင့်နယ်မြေအတွင်းပိုမိုတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ဖို့ပြင်ဆင်နေတဲ့ပြည်နယ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာအခုဆိုရင်ကိုဗစ်အတည်ပြုလူနာ 48,000 ကျော်ရှိနေပြီးဇူလိုင်လ24ရက်နေ့တရက်ထဲမှာပဲလူနာအသစ် 14,000 ကျော်ထပ်တိုးလာနေပါတယ်။ဒီထဲမှာမြန်မာရှေ့ပြောင်းလူသမားတွေလည်းပါဝင်နေပါတယ်ရှင်။
ယူနက်စကိုရဲ့ကမ္ဘာ့ရှေးဟောင်းဝင်နှစ်စည်းဝင်နေရာတွေမှာကက်ယောဂါကြောင့်ခရီးသွားလာခွင့်ပိတ်ပင်ကန့်သတ်ထားတဲ့အကျိုးသက်ရောက်မှုတွေကိုခံနေရပါတယ်။အခုလိုကမ္ဘာတဝန်းရင်ဆိုင်နေရတဲ့ကက်ယောဂါဘေးကရုန်းထွက်နိုင်ဖို့မျှော်လင့်နေရပေမဲ့လည်းရာသီဥတုဖောက်ပြန်မှုနဲ့ရန်ပုံငွေလိုအခက်အခဲမျိုးတွေကိုရင်ဆိုင်လာရပြန်ပါတယ်။ဒီကြောင့် AP သတင်းတပုတ်ကိုပြောပြပါမယ်ရှင်။ကျမခွာညိုပါ ကရမ်လင်နဲ့ယင်ပြင်းဤဟာရုရှားနိုင်ငံရဲ့ပထမဆုံးကမ္ဘာအမွေအနှစ်ဒေသတွေဖြစ်1990ခုနှစ်မှာစီးရင်ဝင်ပါတယ်2019ခုနှစ်တုန်းကဆိုရင်အဲ့ဒီကမ္ဘာရှေးဟောင်းနေရာဟာဧည့်သည်3000နီးပါးလာရောက်လက်ပတ်တဲ့မော်စကိုမှာလူအများဆုံးနေရာတစ်ခုဖြစ်ခဲ့တာပါပြီးခဲ့တဲ့18လအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြီးကြောင်းလူဝင်လူထွက်မရှိသလောက်ဖြစ်သွားတာနဲ့အတူဝင်ငွေမရှိတော့တဲ့အတွက်အခုခါမှာကရမ်လင်ပြတိုက်တွေကအရေးပါတဲ့နေရာတွေကိုထိမ့်သိမ်းဆောင်ရှောက်ဖို့တာဝန်ရှိသူတွေအနေနဲ့ငွေရေးကြေးရေးအရခေါင်းခဲစရာဖြစ်လာပါတယ်ကမ္ဘာတဝန်းကတခြားကမ္ဘာအမွေနှစ်နေရာတွေမှာလည်းအလားတူအခြေအနေရင်ဆိုင်ရပါတယ်။ပီရူးနိုင်ငံအင်ကာအင်ပါယာခေတ်ကခံတပ်မြို့ဖြစ်တဲ့မာချူပီချူမြို့ဟောင်းဆိုရင်လေ1948ခုနှစ်မှာပထမဆုံးစပြီးကမ္ဘာလက်ခီးတွေတွေအတွက်ဖွင့်လှစ်ပေးခဲ့ပြီးကလေးကအခုဒုတိယအကြိမ်အသွားလာပိတ်ခဲ့ရတာပါ။အခုလိုသွာလာကန့်တတ်တာတွေကြောင့်ငွေကြေးစည်းစိမ်မှုထိခိုက်နေတဲ့အချိန်မှာကမ္ဘာအမွေနှစ်စောင့်ရှောက်ရေးစင်တာဒါရိုက်တာမဟီရော့စ်လာကတော့ကမ္ဘောဒီးယားနိုင်ငံကအန်ကောဝတ်ဘုရားကျောင်းလိုလူသိများထင်ရှားတဲ့နေရာဒေသတွေကိုလာရောက်လည်ပတ်ကြဖို့ဖိတ်ခေါ်နေပါတယ
်။ didn't suffer so much from over tourism so that happened.
တချို့နေရာတွေမှာတော့ကမ္ဘာလက်ခရီးသွားလုပ်ငန်းပေါ်တိတ်ပြီးထိခိုက်တာမရှိပါဘူး။ပြောရမယ်ဆိုရင်အန်ကောဝတ်လိုနေရာမျိုးတွေပေါ့ကမ္ဘာလက်ခရီးသွားတွေမလာတော့ပြုပြင်မွမ်းမံစရာတွေအတွက်ချိန်ရခဲ့ပါတယ်။တချို့နေရာတွေမှာတော့လူတွေကအလုတ်သွားလို့လို့မရတော့စောင့်ကြည့်ထိမ့်သိမ့်မှုအပိုင်းမှာအားနေသွားတာမျိုးလည်းရှိပါတယ်။တချို့နေရာတွေကတော့လုံးဝကိုပိတ်ထားရပါတယ်
။ကမ္ဘာလက်ခီးသွားတွေအလွန်ကျွံများလာရင်တချို့ကမ္ဘာရှေးဟောင်းအမွေနှစ်နေရာတွေဟာပျက်စီးနိုင်ခြေရှိတယ်လို့ယူဆတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းကမ္ဘာရှေးဟောင်းအမွေအနှစ်စီးရင်ဝင်ပြီးဆိုတာနဲ့အဲ့ဒီနေရာတွေကိုလူတွေကပို့ပြီးတော့ရောက်ချင်းသွားချင်းကြတာပါ။
established also a task force on tourism
အတွားလာပြန်ဖွင့်ပေးဖို့နှောင့်နှေးနေတဲ့အချိန်မှာကျမတို့အနေနဲ့လည်းရှေးဟောင်းအမွေနဲ့ရှိတဲ့နိုင်ငံတွေမှာကမ္ဘာလက်ခီးသွားလုပ်ငန်းတိုးတက်ဖွံ့ဖြိုးရေးနဲ့နှီးပြူဟာတွေချမှတ်နိုင်မဲ့ပိုပြီးကောင်းမွန်လာအောင်လုပ်နိုင်မဲ့လုပ်ငန်းအဖွဲ့တစ်ခုကိုတည်ထောင်လိုက်ပါတယ
်အခုလိုရှေးဟောင်းဒေသတွေမှာကုသယောဂကင်းကင်းနဲ့သွားလာလက်ပတ်နိုင်ဖို့မျှော်လင့်ထားပေမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲတာကလည်းပြဿနာတစ်ရပ်ဖြစ်လာနေတာပါအဲ့ဒီလိုနေရာတွေမှာသဘာဝဘေးအန္တရာယ်တွေရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်လို့2019ခုနှစ်ကစပြီးကမ္ဘာအမွေနှစ်နေရာ16ခုမှာရိုယွင်းပျက်စီးလာနေပြီး10ခုပဲတိုးတက်မှုရှိခဲ့တဲ့အကြောင်း2020 ICUN World Heritage Outlook မှာဖော်ပြထားပါတယ်။ဒီလိုပျက်စီးရိုယွင်းလာတဲ့နေရာတွေထဲဩစတြေးလျနိုင်ငံက Great Barrier Reef ကိုလည်းရာသီဥတုတန်းကြောင့်မလွဲမသွေအန္တရာယ်ရင်ဆိုင်ရမယ့်စီရင်နေထဲဖို့ကမ္ဘာရှေးဟောင်းအမွေအဖွဲ့ကအကြံပြုထားပြီးရှေ့လနောက်ပိုင်းမှာဆုံးဖြတ်ချက်ချဖို့ရှိပါတယ်။အမန်နဲ့ကိုဒီဘာဂီယာကလက်ပြဥယင် Monarch Butterfly Biosphere ကိုလည်းထိခိုက်ပျက်စီးနိုင်ခြင်းများတဲ့နေရာဖြစ် IUCN ကပြောပါတယ်။အီတလီနိုင်ငံကဘင်းစင်မျိုးကတော့ပင်လယ်ရေမြင့်တက်လာနေတာကြောင့်အစားပြန်မထိုးနိုင်တဲ့ပျက်စီးမှုမျိုးဖြစ်လာနိုင်ပါတယ
်။ I think we have a lot of world heritage sites which are impacted from
ရာသီဥတုဖောက်ပြန်လို့ထိခိုက်ပျက်စီးတဲ့ကမ္ဘာရှေးဟောင်းအမွေအနှစ်နေရာတွေအတော်များများရှိနေတယ်လို့ထင်ပါတယ်။ဥပမာမြေထဲပင်လယ်ဘက်ကမြို့ကြီးတွေမှာဘင်းစင်ကိုပဲဥပမာပေးပြရစီပင်လယ်ရေမြင့်တက်ပြင်မြင့်တက်လာတဲ့ရေလွှမ်းမှုတွေရေလွှမ်းတာများလာတယ်မုန်တိုင်းတွေလိုရာသီဥတုဘေးတွေကြာတာများလာတာတွေကိုဗင်းစင်မျိုးကခံနေရတာမျိုးပါဒါကထင်သာမြင်သာအဖြစ်ပေါ့
ရာသီဥတုဖောက်ပြန်တာကိုထိမ့်သိမ်းဆောင်ရှောက်ရတာကငွေကြေးအကုန်ကြအလွန်များပါပဲအခုလိုထိမ့်သိမ်းဆောင်ရှောက်ရမယ့်နေရာတွေကသာများလာနေတယ်ယူနက်စကိုအဖွဲ့ကြီးမှအလုတ်လုံနိုင်မဲ့ဝန်ထမ်းအရေးအတွက်နဲ့ရန်ပုံငွေကတိုးမလာတာအကြီးဆုံးပြဿနာပဲလို့ရော့စလာကပြောပါတယ်ကမ္ဘာရှေးဟောင်းမွေနှစ်ထိမ့်သိမ်းရေးဖွဲ့ရဲ့နှစ်စဉ်အသုံးစရိတ်ကအမေရိကန်ဒေါ်လာ၄သန်းဖြစ်ပြီးကမ္ဘာရှေးဟောင်းအမွေဖြစ်တရားဝင်စီးရင်ပေါက်တဲ့နေရာပေါင်းက1120ခုရှိပါတယ်။ဒီလနောက်ပိုင်းအစည်းအဝေးမှာနောက်ထပ်ကမ္ဘာရှေးဟောင်းအမွေနှစ်နေရာ45ခုထပ်ပြီးတော့လည်းတိုးလာနိုင်ဖို့ရှိပါတယ်။ဒီလိုအကြောင်းအရာတွေကိုဆွေးနွေးကြမယ်ယူနက်စကိုအစည်းအဝေးကိုအိမ်ရှင်အဖြစ်တရုတ်နိုင်ငံကလက်ခံကျင်းပနေရာဖူစုမြို့မှာဇူလိုင်လ16ရက်ကနေ31ရက်နေ့အထိကျင်းပဆွေးနွေးသွားမှာပါရှင်ကျမခွာညိုပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရူဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
ဒီဘက်ဒေသကိုတရုတ်ကွန်မြူနတီပါတီကထိန်းချုပ်ခဲ့တာအခုဆိုရင်290ရှိသွားပြီဖြစ်ပါတယ်။တရုတ်ကွန်မြူနတီပါတီကထိန်းချုပ်တာ290ပြည့်ပြီးတဲ့နောက်တိဘက်ဒေသကလူမှုရေးတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအလေးပေးဖော်ပြထားတဲ့ကြီးရွာပုံစံလေးအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။တိဘက်ဒေသကတာရှီကိုင်းကြီးရွာမှာမကြာခင်ကအသစ်ပြန်လည်ပြုပြင်မွမ်းမံထားတဲ့အိမ်လေးကိုချီခြင်းအားဖြင့်တရုတ်ကွန်မြူနတီပါတီလက်အောက်မှာရုပ်ဝတ္ထုပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာတာကိုတွေ့ရမှာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့အဲ့ဒီသားကလူတွေရဲ့ဘဝဟာရိုးရှင်းပြီးတော့စင်စင်ရဲရဲရှိခဲ့ကြတယ်လို့အသက်50အရွယ်6ဆရင်းကပြောပါတယ်
။ဒီချင်းတော့ရှိတယ်မေစမန်တက
ချစ်တယ်။ရှင်တော့ကတော့တစ်ခေါက်တာတော့လိုက်ပြီးတော့မဲပစ်တာကတွေ့လို့ရှိရင်တခြားပတ်စံရှားတဲ့နေရာမရှိပါဘူး။အခုတော့ကျွန်တော်တို့ခီးသွွားလုပ်ငန်းဘက်ကပြောင်းလဲလာပြီးတော့ကျွန်တော်ရဲ့အဓိကလုပ်ကကျွန်တော်ရဲ့သတိစံတွေနဲ့စိုက်ပျိုးရေးတွေကိုကာကွယ်ထိန်းသိမ်းဖို့ပ
ါ။ပြည်ပရောက်တိဘက်တွေကတော့သူတို့ဟာရာစုနှစ်ပေါင်းများစွာလွတ်လပ်စွာနေခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံဟာတိဘက်ဒေသကသဘောအရင်းမြစ်တွေကိုအသုံးချပြီးတရုတ်နိုင်ငံတဝန်းကတရုတ်တွေကိုလည်းအဲ့ဒီဒေသကိုပြောင်းရွှေ့ဖို့အားပေးနေတဲ့အချိန်ထဲမှာပဲတိဘက်တွေရဲ့ဗုဒ္ဓဘာသာယဉ်ကျေးမှုနဲ့တိဘက်ဘာသာစကားကိုဖျောက်ဖျက်ဖို့ကြိုးစားနေတယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်တရုတ်ဆိုရဘက်ကတော့ဒီဘက်ဒေသဟာနှစ်ပေါင်းများစွာကတည်းကတရုတ်နိုင်ငံအောက်မှာရှိလာခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်တရုတ်ဆိုရဘက်ကသူတို့ဟာဒီဘက်ဒေသမှာလမ်းတွေတံတားတွေကျောင်းတွေဆေးရုံတွေလေဆိပ်တွေယထာလမ်းတွေစတဲ့အခြေခံအဆောက်အုံတွေကိုဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်နှံခဲ့ပြီးတော့အဲ့လိုဖွံ့ဖြိုးတိုးတက်မှုတွေကြောင့်နှစ်ပေါင်းများစွာနောက်ကျနေတဲ့ဒီဘက်ဒေသမှာလျှက်စစ်မှုတွေအလုတ်ကင်ခွန်းလန်းတွေရှိလာခဲ့ပြီးတော့လူတွေရဲ့တက်တန်းဟာလည်းနှစ်ဆလောက်ပိုရှည်လာတယ်လို့ပြောပါတယ်။တိဘက်ဒေသအနောက်တောင်ဘက်ညင်ချီမြို့ရဲ့အထက်နားကကြေးရွာတစ်ခုမှာတော့ဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြသတဲ့အနေနဲ့တရုတ်ကွန်မြူနတီပါတီခေါင်းဆောင်ကစောက်တော်ရေးပစ္စည်းကိုရောင်းတစ်ခုကိုလိုက်လံပြသနေပါတယ်။
因为我们村这个村子的话，它离城区比较近。我们是乡村振兴，一村一品，一个村有一个。
这种旅游啊，没有那地方的。现在地段一些地段内部都是路线，这样的里面，比如把它走路土家这对，土家的八十岁对西啊。没有那地方啊，这种对阿达街批评哦，没有个路啊在西外路那里过，这种预约比较难办的。都不嘛，没有个高档的，不少淘宝有的路路线，这种地方路比较的。
အဲ့ဒီရွာကအသက်40နှစ်အရွယ်လက်ဖာဆရင်းကလည်းစင်ရမွေးတည်မှုပပျောက်ရေးအစီအစဉ်ကသူတို့ရဲ့လူနေမှုဘဝတွေကိုဘလို့ပြောင်းလဲသွားအောင်လုပ်ပေးနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ
်။ हम जो था हमने ने ने ना था ची को तो भी जो तो क्योंकि कांग का जो का
फा क्यों ना गाजी पिपिन ပြောင်းလဲရေးလုပ်ပြီးမူဝါဒတွေစပြီးဖွင့်လိုက်တဲ့အချိန်တုန်းကကျွန်တော်မိဘတွေဟာအတော်လေးကိုအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အခုဆိုရင်တော့ကျွန်တော်တို့နိုင်ငံဟာပို့ပြီးတော့အင်အားတောင့်တင်းလာပါပြီ။အစိုးရကလည်းကျေးလက်ဒေသတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့မူဝါဒတွေလှုပ်ဆောင်လာပါတယ်။ကျွန်တော်တို့အဲ့ဒီမူဝါဒတွေကိုအသုံးချပြီးစီးပွားရေးလုပ်ငန်းတွေလုပ်ပြီးအခုဆိုရင်ချမ်းသာတဲ့ဘဝကိုရောက်လာနေပါပြီ
။အသက်85နှစ်အရွယ်တာလုံးကတော့ဂရက်ချီရွာပါတီခေါင်းဆောင်ဖြစ်တဲ့နှစ်ပေါင်း30ကြာလှုပ်လာခဲ့သူဖြစ်ပြီးသူကတော့တရုတ်ကွန်မြူနတီပါတီခေါင်းဆောင်ရှီကျင်းဖင်ရွာကိုလာခဲ့တဲ့ကအခြေအနေကိုအမှတ်ရနေပြီးတော့ကွန်မြူနတီဝါရဟာခက်ခဲတဲ့ဝါရဖြစ်ပေမဲ့သူ့လိုတိဘက်လူမျိုးတွေအတွက်တော့လိုအပ်တဲ့အတွေးခေါ်ယူဆဖြစ်တယ်လို့ဆိုပါတယ်
။လောဘရှင်နာသဤဒီအကိဒိုမတိုင်ရန်ဒီအယုတ်ချီကလ
တာမန်ရွာသားတွေအားလုံးကိုပါတီဝင်တွေလိုနေကြဖို့တောင်းဆိုလို့တော့မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့တို့အသက်တွေကမတူကြဘူးလေ။တို့အနေနဲ့လွတ်လပ်စွာနေနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့တို့ကိုပညာပေးဖို့လိုအပ်ပြီးပါတီရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာပြီးပြည်သူတွေအတွက်ကောင်းတာတွေလှုပ်လာအောင်တော့လှုပ်သွားရမှာဖြစ်ပါတယ
်။အဲ့ဒီရွာနာကမြို့မှာစရင်ကင်လုံနေတဲ့အသက်25နှစ်အရွယ်ဆရင်ယူတော့ကတော့အခုအခါမှာလူတွေရဲ့လိုအပ်ချက်ကပြောင်းလဲလာနေတယ်ဆိုပြီးတော့ပြောပါတယ်
时代不同，追求的也就不同了。现在你想想，以前是要有一个精神上的。
现在表来拉拉呢，那路也路，而且对嘞，表来拉娃嘞。哎呀，侬阿罗，路里个都有些生产者呢，你八大爷有几亩瑞西布路阿比，他被买库卡马罗，就马罗没路罗吧？
阿古罗提巴提达个，前年嘞个，第二个么呢？巴提个，米利亚嘞个，来来表达那个几件阿片。提巴提达呢，不得的路都包了，面的马都罗奥面目一样的嘞，说那个，可么呢？巴提巴个，用几年帮下娃嘞？但买嘞提巴路可以破的个咯，提巴提达嘛，么家看那潘瑞木的，西瓜叶呀，看在看下来的，龙中叶的，天天在恰他那里，心里都没数笔，先看那里偷便宜吧嘞。提巴提达呢，不得比，只有说要也先看上马罗，提巴提达好，龙没生下来，心里个拍下别人来比皮皮。路里下嘞，阿古卡嘛，不比了高门嘞，今年嘞，表现上你太你家比皮得手比了，跑不了他家娃嘞，看没？
Afghanistan Sisi ma GJRA American Tammu Taitan Pujoji Pika de Apatou ga Tawin ga li bi de won yau tein lai bi phit par de American Tat twi yau tein ni de khu lu tchein ne ma be Taliban ne ga ro Afghanistan ne ma in a to ne mi to che yu la ni ba de di chang view Pentagon tadin taw Kalabab tadin pipo thara ku nyin nyan pyo pya ma phit par de
American Tat de Afghan ga de yewin yau tein me ni ha Ogola 31 ya ni phit par de da ba me le 20 ja sit pwae ga niAmerikan တက်တွေရုပ်သိမ်းခြင်းအခမ်းအနားလေးတစ်ခုကိုတော့ကပူးမြို့တော်မှာကျင်းပခဲ့ပါတယ်။ဒါဟာအရေးကြီးတဲ့မှတ်တိုင်တစ်ခုပဲလို့အရှေ့လေပိုင်းတာဝန်ခံ American တက်မှုဗိုလ်ချုပ် Frank McKenzie ကအခုလိုပြောပါတယ
်။ But it's not the end of the story.
ဒါပေမဲ့ဒါဟာဇလန်းအဆုံးမဟုတ်ပါဘူး။အပိုင်းလေးတစ်ခုပြီးသွားတာပါ။နောက်ထပ်အပိုင်းတွေဆက်ရေးမှဖြစ်ပြီးဇလန်းကဆက်သွားမှာပါလို့ပြောသွားတာပါ။တက်တွေရုပ်သိမ်းတာဟာ60ရာခိုင်နှုန်းကျော်ပြီးနေပြီလို့ American စစ်တပ်ကပြောပြီးတော့စစ်သားအများစုနဲ့ပစ္စည်းကိရိယာတွေကိုလည်းရုပ်သိမ်းပြီးပါပြီ။အာဖဂန်မှာအရှိကြဆုံးတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်တပ်မှုဗိုလ်ချုပ်အော့စတင်စကော့မီလာလည်းထွက်ခွာတော့မှဖြစ်ပြီးတော့ဒီအခမ်းအနားဟာသူရာထူးကဆင်းတဲ့အခမ်းအနားဖြစ်ပါတယ်
။ As I depart Afghanistan
ကျွန်တော်အာဖဂန်ကထွက်ခွာသွားတဲ့အချိန်ထဲမှာပဲဒီမှာဆွတ်လွတ်ခဲ့သူတွေကိုသတိရတာဖြစ်တင်ပါတယ်။ဒီမှာတာဝန်ထမ်းဆောင်သူတွေအသက်ဆုံးခဲ့တဲ့စစ်သားတွေနဲ့အရသားတွေပါဝင်ပါတယ်။ကျွန်တော်မိတ်ဆွေအာဖဂန်တပ်သားတွေလည်းအသက်ဆုံးခဲ့ကြပါတယ်။အရသားတွေလည်းဆုံးရှုံးခဲ့ကြပါတယ်။ကျွန်တော်တို့အလုပ်ကသူတို့ကိုမမေ့ဘူးပါပဲ
။အာဖဂန်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်စစ်သား၈သိန်းကိုဂုဏ်ပြုဖို့အတွက်အခမ်းအနားတစ်ခုစီစဉ်နေတယ်လို့ပန်တဂွန်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုချိန်မုံမှုအတွက် 2001 ခုနှစ်ကအာဖဂန်ကိုအမေရိကန်ကဝင်တိုက်ခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းတပ်တွေရုပ်သိမ်းတာကိုအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ We did not go to Afghanistan to nation build.
အာဖဂန်နိုင်ငံကိုတိဆောက်ပေးဖို့သွားခဲ့တာမဟုတ်ပါဘူး။တို့နိုင်ငံကိုဘလို့အုပ်ချုပ်မလဲ။အာဖဂန်ရဲ့အနာဂတ်ကိုအာဖဂန်ပြည်သူတွေဆုံးဖြတ်ဖို့အခွင့်အရေးနဲ့တာဝန်ရှိပါတယ်လို့ပြောသွားတာပါ။အယ်ကိုင်ဒါအကြမ်းဖက်သမားတွေကိုလက်ခံထားခဲ့လို့ဖြုတ်ချခံခဲ့ရတဲ့တာလီဘန်တွေကတော့သမ္မတဘိုင်ဒန်တပ်တွေရုပ်သိမ်းမယ်လို့အမိန့်ပေးပြီးမှအာဖဂန်တပ်တွေကိုအရှိန်မြှင့်တိုက်ခိုက်နေပါတယ်။ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းဂျာနယ်ရဲ့အချက်အလက်တွေအရမေလ၁ရက်နေ့ကစတွက်ရင်ခရိုင်409ခုရှိတဲ့အာဖဂန်မှာတာလီဘန်တွေထိန်းချုပ်ထားတဲ့ဒေသ85ခုကနေ210အထိသုံးစားတိုးလာပါတယ်။ဗိုလ်ချုပ်မေလက
တာလီဘန်တွေကိုပြောချင်တာကသူတို့မှလည်းတာဝန်ရှိပါတယ်။အခုဖြစ်နေတဲ့ဂျမ်းဖက်မှုတွေကအာဖဂန်ပြည်သူတွေရဲ့စံတန်းနဲ့ဆန့်ကျင်ပြီးတော့ဖြစ်နေတာပါ။ဒါတွေကိုရပ်တန့်ရပါလိမ့်မယ်။
ဩဂုတ်လ31ရက်နောက်ပိုင်းမှာလည်းပန်တဂွန်အမေရိကန်စစ်ဌာနချုပ်အနေနဲ့အာဖဂန်တပ်တွေကိုငွေကြေးထောက်ပံ့ပေးမှာဖြစ်ပြီးတော့လေရင်ပြုပြင်ထိန်းသိမ်းရေးတွေကိုလည်းနိုင်ငံပြင်ပကနေလုပ်ပေးမှာပါပန်တဂွန်ပြောခွင့်ရဂျွန်ကာဘီက
We're going to be giving them another 37 Black Hawk helicopters
သူတို့ကနောက်ထပ် Black Hawk ရဟယင်38စီးထပ်ပေးမှာပါဒါကသူတို့မှရှိတဲ့အရေးအတွက်ထက်များပါတယ်သူတို့ရဲ့ရဟယင်နဲ့တက်ခိုက်ရေးစွမ်းအင်နှစ်ဆတက်အောင်လုပ်ပေးနိုင်မှာပါSuper Tucano တက်လျင်3စီးကိုလည်းထပ်ဝယ်ပေးမှာပါ
။တာလီဘန်တွေစီရေးအရာတိုးချဲ့လာတဲ့အပေါ်စိုးရိမ်တယ်လို့ကာဘီနဲ့တခြားသူတွေကပြောပါတယ
်။ We are certainly concerned about the prospect that
ပြီးခဲ့တဲ့အနှစ်20အတွင်းအာဖဂန်မှာတိုးတက်လာခဲ့တဲ့စီးပွားရေးလူမှုရေးနိုင်ငံရေးအခြေအနေတွေပျက်စီးသွားမှဒုက္ခရောက်သွားမှစိုးရိမ်ပါတယ
်။ Harmed or put it
ဒါပေမဲ့လည်းအင်အားပိုများပြီးလက်နက်ကောင်းတွေတပ်ဆင်ထားတဲ့အာဖဂန်တပ်တွေအနေနဲ့ တာလီဘန်တွေကိုတွန်းလှန်နိုင်ပါမလားဆိုတာကတော့မသေးကြပါဘူးခင်ဗျာ
American Dance ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ Grossi Macquarie အပတ်စဉ်စီစဉ်တွေကိုတင်ဆက်ပြီးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံလူခွင့်အခြေအနေအကြောင်းတင်ဆက်နေတဲ့ဂျိုအတန်စီစဉ်ဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အရမပြုခြင်းမို့ကြံ့ရွယ်ခံရတဲ့တမိဖြစ်သူအကျွတ်တရားမျှတမှုကိုရအောင်ယူမယ်လို့ဆုံးဖြတ်ထားတဲ့အမေတယောက်ရဲ့အတန်ကိုကြားရမှာပါ။စစ်တပ်ကအာဏာသိမ်းပြီးကတည်းကစိုးစိုးဝါးဝါးပြောဆိုခံနေရတဲ့တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးစနစ်အောက်မှာတရားမျှတမှုရဖို့ဆိုတာခက်တထက်ခက်ခဲလာခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ So far let it handle with the view of my urban car and law has been shut lang about in there ka pay the loan say no that.
အမှုလုပ်ငန်းစဉ်ကသမိုင်းတကာကြအောင်လုပ်နေတာသူစီကရောအကထအနေရဲ့ငွေလိုချင်နေတာလို့ယူဆတယ်အမှုတော့ဖူဖို့တော့ရောအကထတော့တသိန်းရဲတော့ငါးတောင်းပေးရမယ်လို့အကထတောင်းတယ်စမကအရင်နာချင်းစီကငွေချေယူပြီးပေးခဲ့တယ်ရှင်းနေငါးရရောအမှုတော့15တိုင်း20တိုင်းလောက်သူ့အကောင့်ခံနိုင်တယ်လို့အကထကိုပြောထားတယ်
မသိန်းကြည့်ဖို့ကြံရွယ်ခံရတဲ့အသက်73နှစ်အရွယ်မိန်းကလေးရဲ့မိခင်မိမုံမုံကပြောပြခဲ့တာပါမွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာပြည်စမတန်းတက်နေတဲ့သူမရဲ့သမီးကိုအသက်65နှစ်အရွယ်လူကြီးတယောက်ကဇွန်လဆန်းပိုင်းမှာမသိန်းချိဖို့စူးစမ်းခဲ့ပါတယ်။မိခင်ဖြစ်သူကအချိန်မီရောက်လာတဲ့အတွက်သမီးငယ်ကိုအချိန်မီကယ်တင်ခဲ့လိုက်ပါတယ်
။ပေါကလကရန်အမေရမလေးလူမမကရန်ဘူး။မပေါကကရန်ခနောဘောကောအဲဟိုရင်တက်လာပုံပေါ်ရပါတယ်။မဘီဒါမန
အပြင်ထွက်တဲ့အခါတိုင်းလိုလိုကျမအိမ်ကပိုက်ထားလို့မရှိပါဘူး။အဲ့ဒီချိန်မှာလည်းထဲကနေပြန်လာတာပိုက်နေတဲ့အိမ်တကာကိုကျမသုံးဖွေးလိုက်တဲ့နဲ့အဖိုးကြီးကပေါင်းပြီးချုပ်ထားတာကိုတွေ့လိုက်ရတယ်။ဘာဖြစ်လို့ပေါင်းပြီးချုပ်ထားရတယ်လဲကျမသူ့ကိုမေးလိုက်တာကိုသူဘာမှပြန်မပြောရဲဘူး။မျက်ဖြူလိုက်ပြီးကျမကိုပြန်ချိနေတော့တာပဲ။ကျမအသင်းဝင်သွားပြီးကျမသမီးကိုဦးလေးပါလောက်တယ်လေအဖိုးကြီးကိုကျမမေးလိုက်တယ်။သူပြေးထွက်လာပြီးလေကားရောက်မှကျမသုံးချလိုက်တာ။တိုင်နဲ့ဆောင်မီရင်တန်းလန်းနဲ့ချက်ချင်းပြန်ထပြီးထွက်ပြေးသွားတာပဲ။
အစပိုင်းကအမိခင်ဖြစ်သူကိုတိုင်လိုက်ဖမ်းခဲ့ပေမဲ့အဲ့ဒီလူကိုအိမ်မှာမတွေ့ရှိခဲ့ပါဘူး။စောက်တရားမရဖြစ်ပြီးအချိန်ကြာအောင်ငူပြီးနောက်မှာတော့အိမ်ကြီးချင်းတယောက်ရဲ့အကြံပေးချက်အရသမီးဖြစ်သူအတွက်တရားမျှတမှုရအောင်လုပ်ဖို့ဆုံးဖြတ်ချက်ချလိုက်ပါတယ်။ဒါကြောင့်အရေးစုဝီကျေးရဲ့ဥက္ကဋ္ဌစီတော်ရောက်တိုင်ကြားခဲ့ပါတယ်။ဒါပေမဲ့ဥက္ကဋ္ဌကတရားမျှတမှုအတွက်အာမပေးခဲ့ပါဘူး။သူကမသိကြည့်ဖို့ကြံစီခဲ့တဲ့အဖိုးကြီးမှာမသိမှုအထမမြောက်တဲ့အပြင်ဦးလေးတယောက်လူဆွေမျိုးမကင်းရမကင်းကြောင်းတွေဖြစ်နေကြတဲ့အတွက်ရောကျေးယူပြီးချေအေးဖို့ပြောဆိုခဲ့ပါတယ်ဆစ်အနာသိမ်းထားတဲ့ကာလမှာနေရအနှက်ဆန္ဒပြပွဲတွေဖြစ်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေအလုရှုပ်နေပြီးရဲတွေမအားလက်နေတဲ့ကြားမှာမှုဖွဲ့တိုင်ကြားရင်ထူးခြားလာမှာမဟုတ်ဘူးလို့ပြောပြပါသေးတယ
်။အဲကတက္ကစီဘန်ပုံစံဒီပေါ့အဲ့နဲ့ထရီကဒီမော်လပရီယံနော်ဒီဟမ်ကောဒဟက်လာအေးနေနော်လားပေါ့
ညခန္ဓာရည်ရှိနေရည်လောက်မှာဖိုးကြီးကိုအက္ခရာတို့ခေါ်လာတယ်။ဒီကိစ္စကိုဒီမှာဗျက်တန်းသွားစေချင်တယ်လို့ဖိုးကြီးကပြောတယ်။ရောကျေးပေးပြီးကျေးအေးလိုက်ရင်မပြီးဘူးလားတဲ့။ကျမသမီးဘဝဟာတိုင်တရ50ပဲတန်ဖိုးရှိသလားလို့ကျမမေးလိုက်ပါတယ်။ကျမတို့ဘဝကတော့အရှိကိုထောင်ချပြစ်လိုက်ချင်တယ်လို့ပြောလိုက်ပါတယ်။ ထောင်ချမယ်ဆိုရင်ပိုပြီးအလောက်ရှောက်လာမယ်လို့အကထပြောပြန်ပါတယ်။ရှင်းနေငါတို့ပါတို့နေငွေတက်နိုင်သလားတဲ့။စငါတိုင်းတိုင်း20ကောင်မှာစေအမှုကိုလိုက်မှာပဲ။ကျွန်မသူ့ကိုထောင်ချရမှာပဲလို့ပြောပလိုက်တယ
်။ဒီလက်ဒေတာတွေမှာမတိမ်မှုတွေဖြစ်ရင်တိုင်ကြဖို့ကပုံဝန်ကြီးရဲ့ဖြစ်တင်ပြောဆိုတဲ့တန်ငွေတန်ရိုးရရင်ချင်းမှုတန်စတဲ့အခက်ခဲများစွာကိုကြော်လွန်ပြီးမှအမှုဖွဲ့တဲ့စီကိုရောက်ရှိတာပါငွေကြေးထက်တရားမျှတမှုဂုံတိတ်ခါကိုမျက်နှိုးတဲ့တော်မွန်မွန်ကတော့အမှုကိုရှေ့ဆက်ဖို့ကြိုးစားလိုက်ပါတယ်အမှုဖွဲ့နိုင်ဖို့ငွေကြေးတသိန်းခွဲကိုအိမ်နီးချင်းတွေကချေးယူခဲ့ပြီးရက်ကွက်အုပ်ချုပ်ရေးမှုလက်ထဲကိုထည့်ပေးလိုက်ပါတယ်အဲ့ဒီငွေကတရားခံကိုရဲစခန်းပို့ဖို့ဂုံကြစည်တွေအတွက်ပေးဆောင်ရတာပါခုလက်ရှိမှာတော့ချောင်းဆောင်ရဲစခန်းကမတိမ်မှုကျူးလွန်မှုကြံစည်မှုပုံမှန်9တင့်နဲ့အမှုဖွင့်ထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမတိမ်မှုကျူးလွန်ခံရတာတွေ၊လူရဲမှုခိုးယူမှုဓမြတိုက်မှုစတဲ့အမှုမျိုးစုံကိုနိုင်ငံအနှံ့အကျုံတွေ့နေရပြီးမဲ့ထိရောက်တဲ့ဖြေရှင်းခြင်းမျိုးသုံးစုံတရာမှမပေါ်ထွက်လာတဲ့အတွက်ပြည်သူတွေကတရားဥပဒေစိုးမိုးမှုကိုအယုံကြည်ခဲ့မဲ့ပါတယ်။နိုင်ငံရေးနဲ့မသက်ဆိုင်တဲ့အမှုတွေအတွက်တချို့သောပြည်သူတွေကတရားမျှတမှုရနိုးနိုးနဲ့အမှုဖွေတရားရင်ဆိုင်ကြပါတယ်။ဒါပေမဲ့လည်းအခက်အခဲမျိုးစုံရှိပါတယ်။အထူးသဖြင့်မသိမှုတွေကိုတရားရင်ဆိုင်ရမှာရုံများစုကပိတ်ထားတဲ့အတွက်အချိန်ကျကြတာတွေရှိတယ်လို့လူမှုကူညီရေးအဖွဲ့တစ်ခုကတာဝန်ရှိသူတူကပြောပါတယ်
။ It is for my client the wrong smart for home see send away that we can out မအောင်မတော်နေကတိပူတော့လို့ဟုတ်ပေါ့ဒီမှာလည်း
အနာသိမ်းပြီးနောက်ပိုင်းမှဆိုရင်ရုံးတွေများစုကပိတ်ထားကြတယ်။မသိမ်းမှုဆိုတာကလည်းအမတို့ဒီတိုင်းထားထားလို့မရဘူးလေ။စီးစစ်ရတယ်ရုံးတွေပိတ်တယ်။တရားရုံးတွေပိတ်တယ်ဆိုတော့အချိန်မီမသွားရောက်နိုင်ဘူးဖြစ်သွားတယ်။သွားတိုင်းတဲ့အခါကျတော့လေရဲစခန်းရောက်လို့ရှင်သူတို့ကိစ္စနဲ့သူတို့ရှုံးနေတော့ကို့မှုကိုစစ်ဆေးပေးဖို့မအားဘူးလေ။သူတို့ကလည်းလူနေနေတယ်ဆိုတော့လေကို့မှုကအချိန်ကြတယ်ပေါ့။အဲ့လိုအခက်အခဲတွေရှိတယ်
။ရဲစခန်းတွေကိုအမှုပိတ်တိုင်ကြရမှာလေအရင်ကအမှုဖွဲ့ပြီးတပတ်လောက်ဆိုခေါ်ယူတွေ့ဆုံတာတွေရှိပေမဲ့အခုဆိုရင်တရားစွဲဖို့တလခွဲလောက်ထိကြာမြင့်တယ်လို့ဆိုပါတယ်။အဲ့ဒီလိုအမှုတွေကြကြသွားတဲ့အတွက်တချို့ကအမှုရုပ်သိမ်းလိုက်တာတွေရှိတယ်လို့တချို့ကလည်းအုပ်ချုပ်ရေးမှုတွေနဲ့ရော့ကျေးယူပြီးပြီးဆုံးသွားတာတွေလည်းရှိပါတယ်။အနာသိမ်းပြီးနောက်ပိုင်းအတမဖြူချင်းမှုတွေနဲ့ပတ်သက်ပြီးမော်လမြိုင်ရဲစခန်းကိုတိုင်ကြတဲ့အမှုတချို့လည်းရှိပါတယ်။ဒါပေမဲ့အခုချိန်ဒီဘက်အမှုကမှယုံချင်းမခေါ်ရသေးတယ်လို့ယုံချင်းခေါ်ပြန်ရင်လည်းတရားရုံးရောက်တာနဲ့ယုံချင်းဖြစ်လိုက်တာတွေရှိတယ်လို့အဓမ္မပြုခြင်းမှုတွေနဲ့ပတ်သက်ပြီးကူညီနေတဲ့လူမှုကူညီရေးအဖွဲ့တစ်ခုကဆိုပါတယ်။အရင်ကဆိုအမှုကြကြရင်ကြကြနေကြောင်းစာတင်ပြီးပြောလို့ရတဲ့အတွက်အချိန်မစွဲဘဲပြီးတဲ့တလောက်ပြီးပေမဲ့အခုကျတော့အဲ့ဒီလိုလုပ်လို့မရတော့ဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်2020ပြည့်နှစ်ကအမွန်မြင်းနယ်မှာရဲစခန်းတွေကဖမ်းမိခဲ့တဲ့မတိမ်မှု66မှုရှိခဲ့ပြီးတော့အဲ့ဒီထဲက68မှုဟာတငယ်မတိမ်မှုတွေဖြစ်ပါတယ်ဒါကတော့တရားရင်ဆိုင်မှုပေါ်ထွက်လာတဲ့အမှုတွေပါဒီနှစ်မှာတော့အမှုဘလောက်တက်လာပြီးဘလောက်ပြောက်ွယ်သွားသလဲဆိုတာဒေတာတွေကမတည်ငြိမ်တဲ့နိုင်ငံရေးခြေအနေတွေကြောင့်ရရှိဖို့အခက်ခဲပါတယ်တရားရင်ဆိုင်ရတဲ့ကာလမှာမကြာခဏကြက်ကြာတာတွေဖြစ်နေတယ်လို့မွန်ပြည်နယ်ဥပဒေအကြံပြုအဖွဲ့မှဒေါ်အေးမြိုင်ကပြောပါတယ
်အခုကကိုဗစ်နဲ့ကိုစစ်ကရိုးတဲ့ခါကျတော့တရားခဏတွေမထုံနိုင်ဘူးနောက်တရားခွင်ထိုင်ဖို့ကစိတ်မလုံးနိုင်ဘောနော်အဲဒီအခုငါလည်းမရှိနိုင်ဘူးငါဥမာဒီလိုဘက်ကတက်ပြီးခေါ်လာဖို့ကြတော့ရေရောင်သူတို့ကိုယ်အချိန်မပေးနိုင်ဘူးအဲ့ဒီပုံစံမျိုးဖြစ်တယ်အဓိကရောဂါကိစ္စနဲ့ပတ်သက်ပြီးလူတွေကတိတ်မလာချင်ကြဘူးလေဒါပေမဲ့ခက်ပြီးအထုတ်ဖို့ကိစ္စရေးတက်ပြီးညာဖို့ကိစ္စရေးစားနေကြတော့ဒါကိုသူတို့မှခွင့်ပြုမစားဘူးအဲ့လိုမျိုးရှိ
ခုကာလမှာတရားရုံးရဲ့လုပ်ငန်းတွေကတိတ်မလဲပတ်နိုင်နေတဲ့အတွက်ဘယ်မှုကမစိုးပြစ်ဒဏ်ချမှတ်ဖို့ကအတိုင်းအတာတစ်ခုထိစောင့်ရမယ်လို့သူမကဆက်ပြောပါဗျ။မိမုံမုံတို့အမှုအတွက်ကတော့ရဲစခန်းကခရိုင်တရားရုံးကိုတရားစွဲတင်လိုက်ပြီးလို့ချောင်းစုံမြို့မှာရဲစခန်းစခန်းမှုရဲအုပ်တင်ထုံးဦးကပြောပါဗျ။ချောင်းစုံနဲ့14မိုင်ကျော်ဝေးတဲ့မော်လမြိုင်ခရိုင်တရားရုံးမှာတရားရင်ဆိုင်ရမှာပါ။အဓမ္မပြုခြင်းမှုတွေကိုထိရောက်ဟတ်တာတဲ့ပြစ်ဒဏ်ချမှတ်နိုင်ဖို့အတွက်အမြင့်ဆုံးချပိုင်ခွင့်ရှိတဲ့ခရိုင်တရားရုံးကိုသာစစ်ဆေးဖို့2019ခုနှစ်ကတည်းကပြည်ထောင်စုတရားလှတော်ချုပ်ကညွှန်ကြားထားတဲ့အတွက်ခရိုင်တရားရုံးကိုစစ်တင်တာဖြစ်ပါတယ်။မိမမွန်ကတော့အခုချိန်ထိရုံးချင်းတစ်ခုမှမတက်ရသေးဘူးလို့ဆိုပါတယ်။သူမရဲ့တမိငယ်ကတော့နှွေးထွေးတဲ့ရင်ခွင်လူမှုရေးကိဟာကိုပို့ပေးထားပါတယ်။သူမကအမှန်တရားရရှိဖို့မျှော်လင့်နေစေပါ။
မ
ดูหัวมาดิฮังก็ดิมือมากับมะมือมากับยิงกระโยนทะเลาะเนอมาเพิ่มบ
่อามาสิมันทะเลาะยอกาคันเนอตัดชีเนเรอเมอูกะลอลุอัชาสวยမျိုးตาชีเลยไม่ชีปูအရင်နာချင်းလို့ဆိုလဲကိုကိစ္စမဟုတ်ရင်ဘသူမှဝန်မပါချင်းကြဘူးလေအဲ့တော့ဘလို့ပဲဖြစ်ဖြစ်တင်းမှုန်မှအမှန်တရားဘက်ကိုစီရင်ဆုံးဖြတ်နိုင်လိမ့်မယ်လို့အမှမျှော်လင့်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခင်ကြရလို့ကျင်းရမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညမနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Human တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်တို့အတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
တို့တန်းစီစဉ်ကိုနားဆင်ကြရတာပါအခုတော့စနေညပိုင်းစကားဝိုင်းစီစဉ်ဖြစ်ပါလေ COVID-19 ရောဂါကုသရေးမှာစိတ်ပူပန်လွန်ပြီးတော့လူမှုကွန်ရက်ပေါ်မှာရင်းနေကြတဲ့ကုထုံးတွေကိုလူလက်ကူကူယုံလိုက်တာမျိုးတွေရှောင်ကြဖို့ပြည်ပရောက်မြန်မာကျမကြီးပညာရှင်တွေကသတိပေးပါတယ် COVID တတိယလှိုင်းတန်းကူးစက်ခံရတဲ့လက်ရှိမြန်မာနိုင်ငံချင်းတွေဟာနိုင်ငံတကာအဖွဲ့အစည်းဂျာဝင်ကူညီမှရမယ်လို့ MedAid ခေါ်တဲ့ American ပြည်တော်စုကမြန်မာကျမကြီးပညာရှင်တွေရဲ့အသင်းနဲ့အတူကမ္ဘာနိုင်ငံသီးသီးရောက်နေတဲ့မြန်မာကျန်းမာရေးပညာရှင်28ဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကပဲကြီးညာချက်ထုတ်ခဲ့ပါတယ်။ဒီကြီးညာချက်ပါအကြောင်းအရာတွေနဲ့အတူနိုင်ငံတကာတွေ့ကြုံနေတဲ့နှိုင်းယှဉ်ချက်တွေကိုအမေရိကန်ပြည်ထောင်စုမစ်ချီဂန်ပြည်နယ်ကကြောက်ကန့်တဲ့ထူထူယောဂကုသမားတော်ကြီးဒေါက်တာတန်းနိုင်ဦးပြည်ထောင်နိုင်ငံကကာယယောဂဗီဒပညာရှင်ဒေါက်တာတင်တင်ထားမြင့်ဟောင်ကောင်တက္ကသိုလ်နိုင်ငံတကာကျန်းမာရေးနဲ့ဖွံ့ဖြိုးဆိုင်ရာဆေးပညာဌာနကဒေါက်တာဖြူဖြူတင်းစော်တို့ကိုမမျှသိစင်အောင်ဆက်သွယ်မြန်မြန်ထားပါလေ။နားဆင်ကြည့်ပါ
جماعه ဒေါက်တာတန်းနိုင်ဦးဆရာကိုဆက်ပြီးတော့နေချင်ပါတယ်အခုဒီလိုဖြစ်နေတဲ့အခြေအနေမျိုးမှာပေါ့နော်နိုင်ငံရေးအခြေအနေအောက်ပြည်သူတွေကဘသူ့ကိုအားကိုးရမှလည်းမသိဘူးဖြစ်လာတဲ့အခါမှာဘာလုပ်ရမှလည်းမသိဘူးအဲ့တော့သူတို့ကနီးစပ်ရနီးစပ်ရရရဲ့ဟိုလမ်းညွန်ချက်တွေကိုလိုက်တယ်မှန်လားလည်းမသိဘူးမှားလားလည်းမသိတော့ဘူးပြီးတော့ဆက်ဆေးတွေဆေးဆိုင်ကနေပြီးတော့ဝယ်တောက်တာတွေရှိတယ်ဆေးမီးတို့တွေနဲ့ကုတာတွေရှိတယ်တချို့ကျတော့လုံးဝကိုနားမလည်ဘူးအဲ့အပေါ်မှာရောဘာတွေတတိထားတင်ပါတယ်ဆရာအနေနဲ့ဘာပြောချင်ပါတယ
်ဒီ covid thing ဆိုတဲ့ရောဂါကအမှန်တမ်းပြောရင်ဒီ virus ကကိုယ်ကိုတတ်နိုင်တဲ့ဆေးကကျွန်တော်တို့တော်တော်ရှားပါသေးတယ်နောက်နိုင်ငံတွေမှာဆိုရင်တော့မှသူ့ရဲ့ကုထုံးအဓိကကသူ့ဒီ virus ကိုတတ်နိုင်တဲ့ဆေးကရှားပြီးတော့ဒီ virus ကြောင့်ဖြစ်တဲ့ဒီ damage တွေပေါ့နော်အဆုတ်တွေမှာရောင်းတာတော့ oxygen ကျတာတော့အဲ့ဒါတွေဖြီးပြီးတော့တဖြီးဖြီးချင်းကူကန်စွာပြန်တိုက်လာပြီးတော့လူကအနိုင်ယူရတဲ့ပုံဆိုတော့ဒါကငိုတဲ့ရမှတော်တော်ဥရဖြစ်တဲ့ယောဂါပေါ့နော်အတိအကျောက်ရှိနိုင်တဲ့ယောဂါပေါ့အဲဒါမဲ့တစ်ခုရှိတာကတော့ဒီယောဂါဖြစ်တဲ့လူတိုင်းလဲအောက်ဆီဂျင်ကျပြီးတော့အသက်ဆုံးရှုံးမယ်လို့တော့မရှိပါဘူးလူကကိုကန်ကောင်းနေငဲတယ်ဆိုလို့ရှိရင်ဒါတက်ရှင်မဲ့လမ်းကြောင်းရှိပါတယ်အဲ့တော့ပြည်သူလူထုကဟိုတောက်တိဖို့လို့လဲဆိုတော့ယောဂါဖြစ်တဲ့အချိန်မှာဒါကတော့ဒီ social distancing ကတော့လုပ်ကိုလုပ်ရပါမယ်အဲ့ဒါပြီးတဲ့နောက်မှာတော့ဘယ်လူတွေကယောဂါဆိုးပြီးတော့ဘယ်လူတွေကအသက်ဆုံးမနိုင်နေဆိုတော့အချက်လေးကိုကြည့်ပြီးတော့အဲ့ဒီလူတွေကိုပို့ပြီးတော့ဖြည်းဖြည်းစီစီကူရမှာပေါ့လေဥပမာဆိုလို့ရှိရင်လိုအပ်ရင် oxygen ပေးရမယ်ဟိုပေးရတဲ့ဆေးတွေထဲမှာအများစုကတော့ site မဖြစ်ဘူးဒါပေမဲ့ steroid လို့ခေါ်တဲ့ဆေးမျိုးပေါ့နော် dexamethasone တို့ prednisone တို့တော့ဒီတင်းကျော်တဲ့အချိန်မှာပေးလို့ရှိရင်ဟိုအသုံးတည့်မယ်ဆရာဝန်ရဲ့အကြံဉာဏ်နဲ့ပေါ့ပြီးလို့ရှိရင်ဒုနာကိုပေါက်ပြွနေခြင်းအားဖြင့်အသက်ရှူတဲ့အခါမှာဒီ airway ကိုပွင့်သွားမယ်ဆိုတဲ့အားတွေကိုကျွန်တော်လုံခဲ့တဲ့တပတ်လောက်ကပဲ WHO ကနေပြီးတော့ဒီ COVID ဖြစ်လို့ရှိရင်ဒီလူစားဖြစ်တဲ့ရောဂါအဆင့်ကိုတည်ပြီးတော့ဘာတွေလုပ်နေလဲဆိုတာကို WHO ကထုတ်ပေးထားတဲ့ဒီလက်ကမ်းစာဆောင်၅မျက်နှာလေးတစ်ခုတွေ့မိပါတယ် social media ပေါ်မှာလည်းတွေ့မိပါတယ်အဆင့်မော်တည်ပြီးတော့အဲ့ဒါမျိုးတွေကိုပြည်သူလက်ထဲကိုများများရောက်ဖို့လိုအပ်မယ်လို့ထင်ပါတယ်။ခုနကတော်များသစဉ်အောင်ပြောလို့ပဲမှန်ပါတယ်။ဒီလူလူကြားမှာတော့ဒါကျွန်တော်တို့ကန်ဆိုးစွာနဲ့ဆေးမီးတို့တွေရောဟိုဘေးနားလူတွေပြောတာရောဘေးအိမ်ကလူတွေပြောတာရောအကုန်လုံးလိုက်ပြီးတော့ဟိုတက်ပြီးဆိုးရင်ရပြီဆိုတော့လေဆေးလားစနစ်ညာမရှိနိုင်တော့ပဲလိုက်သုံးနေရတဲ့ ဒီလိုမျိုးတွေရဲ့ဘဝကလည်းတော်တော်လေးဝန်းနေဖို့ကောင်းပါတယ
်အခုဒီကိုရိုနာဗိုင်းရပ်စ်ဒီမျိုးဗီဇာကွဲ Delta Variant ကပို့ပြီးတော့ကူးစက်မြန်နေပြီးတော့ပို့ပြီးတော့အန္တရာယ်များတယ်လို့လည်းကျွန်တော်တို့သိရပါတယ်နောက်ပြီးတော့ဒီကနေတဆင့်လဲထပ်ပြီးတော့အလိုမျိုးဗီဇာကွဲတွေပြောင်းလဲနိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကရော WHO ကရောသတိပေးနေရရင်လည်းရှိပါတယ်ဟောင်ကောင်ကလည်းလူနေထူထပ်တဲ့နေရာတစ်ခုဖြစ်နေတော့အဲ့မှာကောဘလို့ကြိုတင်ကာကွယ်မှုတွေဟန်တားမှုတွေကန့်သတ်မှုတွေဘလို့ချမှတ်ထားပါသလဲမြန်မာနိုင်ငံမှာရောဘလို့လုပ်တင်နေလို့ထင်ပါလဲဟုတ်ကဲ့
မောင်ရစီအောင်မိကုန်းကအရန်ကောင်းပါလေရှင်ဒါပေမဲ့လေအဲ့ဒီမိကုန်းကိုဖြည့်ဖို့အတွက်တော်တော်လေးဘယ်လိုလဲခွန်အားမရှိဘူးပေါ့နော်တကယ်တော့ဟောင်ကောင်ကဒီကိုရိုနာဗိုင်းရပ်စ်ကွန်ထရိုးပေါ့ဒီဟာကိုထိန်းချုပ်တဲ့နေရာမှာတော်တော်လေးကောင်းတဲ့အဲအနေအမြေတစ်ခုအဖြစ်ကဘာအသိမှတ်ပြုထားတာပေါ့နော်ဒီမှာကတော့ 100% prevention ပြီးရင် 100% treatment ပေါ့နော်လူတိုင်းကဟိုလူအပ်တဲ့အခုတောင်းမှုရတယ်ပြီးရင်သူက prevention ကိုနိုင်ငံတကာဝင်လာပြီဆိုလည်းအဝေးမခံဘူးအ quarantine ကိုအတိအကျလုပ်တယ်ပြီးရင်သူက case detection ပေါ့ testing capacity ကလည်းအရင်နဲ့အ case တွေ positive တွေ့ပြီဆိုလည်းသူက contact trace လို့စစ်ဆေးနာနာကိုလုပ်တယ်ကျွန်တော်တို့လည်းအတိတ်မှာလုပ်ခဲ့ဘူးလေအဲလိုကျွန်တော်တို့ကပုံမှန်အတိုင်းဆိုလို့ရှိရင်ဒီလိုမျိုး pandemic တွေရဲ့အဓိကကကျွန်တော်တို့ကprevention ပေါ့နော်ကာကွယ်ရတာရှိဘာလို့လဲဆိုတော့ခါကြတော့အခုကျွန်တော်တို့မြန်မာနိုင်ငံလိုမျိုးတခြားနိုင်ငံတွေလားမှာလိုမျိုး case တွေပေါ့နော် India Indonesia အများကြီးဖြစ်ရင်ကျွန်တော်တို့ရဲ့ဂျမိုင်းစနစ်ကခံနိုင်ရင်မရှိဘူးမရှိတော့ကျွန်တော်တို့က flattening the curve လို့ခေါ်တယ်ပိုးကူးစက်တော့ချတာပေါ့နော်အဲ့လိုချတာကြတော့ကျွန်တော်တို့က mask နဲ့ social distancing အချင်းချင်းခတ်ခေါက်ပါနေမယ်အင်းငယ်မှနေမယ်လူအပ်လို့ရှိရင်နိုင်ငံတစ်ခုလုံးကို lockdown ချမယ်ဒါမှမဟုတ်ရင်အစိပ်ပိုင်းတစ်ခုချင်းစီကို lockdown ချမယ်ပေါ့အဲ့လို measures တွေတစ်ခုလုံးကျင်းထုတ်တယ်အဲ့လို policy ပေါင်းကဘာပေါ်မှာ 1,800 လောက်ရှိတယ်ဆိုပြီး prevent non pharmaceutical prevention ပေါ့နော်အဲ့အဲ့ဒီအားလုံးရဲ့တစ်ခုလေးသောရည်မှန်ချက်ကဂျမိုင်းစနစ်ကြီးဆရာဝန်ဆရာမတွေပေါ့ကောက်ွယ်ဖို့နော်ဆရာဝန်ဆရာမတွေဘုံမတက်ဖို့လူနာလေးနည်းနည်းချင်းနည်းနည်းချင်းဆေးရုံကိုရောက်လာအောင်လုပ်တာပေါ့ဖြည်းဖြည်းချင်းကူးရင်းနဲ့နောက်ဆုံးတော့ herd immunity ရမယ် vaccine ထိုးမယ်ပေါ့ဒါ pandemic တည်းရဲ့ထုံးစံပေါ့ကျွန်တော်နိုင်ငံကဘလို့ဖြစ်သွားလဲဆိုတော့ဘသူမှမလုပ်သင့်မလုပ်ထိုက်အပ်တဲ့ဒီ during the pandemic မှာဒီနိုင်ငံရေးအကြောင်းလေးကိုလှုပ်ချလိုက်တာပေါ့နော်ဒီကမ္ဘာလုံးကအခုအနေပူတာမှာပဲဒီယောဂစင်တာဒီကပ်ဘေးနဲ့ကြုံရတဲ့အချိန်မှာကျွန်တော်နိုင်ငံကနောက်ထပ်နိုင်ငံရေးကဆူကိုကြုံရတာပေါ့ကြုံရတော့ဆိုးဆိုးပြောတဲ့ prevention measures တွေလုပ်ဖို့ဆိုတာမပြောနဲ့ဟိုကျွန်တော်ရဲ့ care system ကလေ third wave ပေါ့နော်တတိယ line မလာခင်တော့ကျုံပြီးတော့ collapse ဖြစ်သွားတာဘာလို့လဲဆိုဆရာဝန်တွေကိုအပြင်းအထန်နှိပ်ကုတ်လိုက်တဲ့အတွက်ဆရာဝန်တွေကမြန်မာနိုင်ငံအနှံ့ပြားကိုပြန့်ကျဲသွားတယ် facilities တွေကအစကစနဲ့ကျန်ခဲ့တယ်ဆိုတော့ကျွန်တော်ရဲ့ health system ကအစကနေဆရာပြောခဲ့သလိုအရင် weak ဖြစ်တယ်အရင်အားနည်းတယ် prevention measures ဆိုတာမရှိသလောက်ပဲကျွန်တော်ရဲ့သုံးသပ်နေမှာဆိုရင်တကယ်က PPE အပြည့်အစုံဝတ်ရမယ်ကျွန်တော်ရဲ့ဒီခန္ဓာကိုယ်ပေါ့နော်ရုပ်ချွင်းတွေကိုတိချာလေးကျွန်တော်တို့ထုတ်ပို့ရမယ်ခုကြတော့ကျွန်တော်တို့က primary contact လို့ခေါ်တဲ့ဒီမိသားစုပေါ့ကျမတို့ကဒီရောဂါဖြစ်တဲ့သူရဲ့မိသားစုဝင်တွေအားလုံးကျမတို့ကလုံးဝကို isolate လုပ်ထားမှာခုကျသူတို့ကအပြင်ထွက်လာပြီးတော့ oxygen တန်းစီရတယ်သူတို့ကထွက်လာပြီးတော့ကျမတို့ဒီအာသုဘချတဲ့ကိစ္စတွေကိုဆောင်ရွက်တယ်ဆိုတော့ဆရာမစဉ်းစားကြည့်ပါတော့ဒါဘယ်လောက်ထိကျမတို့ရဲ့အခြေအနေကဆိုးဝါးနေလဲဆိုတာဆိုတော့ prevention measure ကဝန်ထဲစအကောင်းလောက်အောင်ကိုကျမတို့ဘာမှမလုပ်နိုင်တဲ့အတွက်အခုဖြစ်နိုင်ရင်တော့ stay at home နေပါstay at home မှာပြီးရင်ကျမတို့နောက်ထပ် 4 week 5 week လာနိုင်ပါတယ်ဒါဘယ်သူမှမပြောနိုင်ဘူး strains တွေကတစ်ချိန်လုံးပြောင်းနေတာကဘာလုံးကဒီ delta variant အကြောင်းတော့မသိတော့လေကျမတို့အားလုံးကဒါတော်တော်လေးကိုပေါ့နော်လူတွေအားလုံးကောင်းဖို့နိုင်ငံကောင်းဖို့အတွက်ကဒီစစ်ကောင်စီအနေနဲ့ကစဉ်းစားဖို့အချိန်ရောက်ပါပြီဘာအတွက်လုပ်နေရလဲပေါ့နော်သူတို့ဘာအတွက်ဒီလောက်ကြီးအခုနိုင်ငံကိုနှိမ့်ဆက်နေရလဲပေါ့နော်ဒါကျမမေးချင်တယ်လေကို
အဲ့အခုဒီမြန်မာနိုင်ငံမှာကာကွယ်ဆေးတွေထိုးဖို့ပြင်ဆင်နေတယ်လို့လည်းကျမတို့သိရပါတယ်ဒီ2021ခုနှစ်အတွင်းမှာကိုလူဦးရေ50ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့လဲသူတို့ကခန့်မှန်းထားတယ်ဆိုပြီးတော့မြန်မာအလင်းသတင်းစာမှာလည်းထည့်ပြီးတော့ဖော်ပြထားတာကိုကျမတို့တွေ့ပါတယ်ဆိုတော့ခုချိန်မှာပေါ့ဒီလိုနိုင်ငံရေးအခြေအနေတွေအောက်မှာပြည်သူတော်တော်များများဒီကျန်းမာရေးစနစ်အပေါ်မှာယုံကြည်မှုမရှိကြဘူးအဲ့လိုယုံကြည်မှုမရှိတဲ့အခြေအနေမှာကာကွယ်ဆေးထိုးအစီအစဉ်တွေအောင်မြင်အောင်ဘယ်လို လှုပ်တင်မယ်လို့ထင်ပါတယ်ပြီးတော့ဘယ်လောက်ထိထိရောက်မယ်လို့ထင်ပါတယ်ဒေါက်တာတင်းနဲ့ထားမြင်တစ်ချက်လောက်ပြောပြပေးပါဟု
တ်ကဲ့ကျွန်မကလည်းရှိဟိုကာကွယ်ဆေးထုတ်တဲ့ Pfizer company မှာလုပ်တော့နည်းနည်းတော့ conflict of interest တော့ရှိပါလိမ့်ရှင်ကျွန်မကအဲဒီမှာကျွန်မရိုးကြဟိုတည့်တည့်ဖြစ်ရမယ်ဆိုရင်တော့ဒီ50ရာခိုင်နှုန်းကိုသူတို့ vaccine coverage လို့ခေါ်တာပေါ့နော်ဒီဒီ50ရာခိုင်နှုန်းကာကွယ်ဆေးထုတ်ပေးမယ်ဆိုတာအလွန်ကောင်းတဲ့ရည်ရွယ်ချက်ပါလုပ်နိုင်ပါဆိုရင်ဒါပေမဲ့ကျွန်မတို့ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆိုတော့တို့တွေကကိုကြည့်တော့မမြင်မိသေးဘူးပေါ့ရှင်အခုလိုမျိုးအခုလိုဟိုဒုက္ခရောက်နေတဲ့ကုနာလေးကိုတောင်းပါပဲ PPCC 9291 3091မရှိနိုင်တဲ့အချိန်မှာအမပြည့်ရဲ့လူဦးရေတစ်ပတ်လောက်ကိုပို့နိုင်မယ်ဆိုတော့တို့ကျွန်မတို့တိတ်ကကွန်မန့်အောင်ပေးစရာမပေးဘူးကျွန်မလည်းတော့တိတ်ကမလွယ်လာပါဘူးဒါပေမဲ့ပြည်သူတွေဘက်ကကျွန်မဆန္ဒထောက်ထားပြီးကြည့်ရင်ဒါကြတော့ဟိုကျမတို့အပိုင်းသုံးပိုင်းနေတဲ့ပြည်သူတွေလို့ဟိုရောဂါဖြစ်သေးတဲ့သူအနေရှိတဲ့အလုံးကျမနေတဲ့သူကိုဖတ်ခေါ်ပါလိမ့်နေပြပါတင်းကိုလေဝင်လေးပတ်အောင်လုပ်ပါအထူးသဖြင့်အကုန်လုံးကာကွယ်နိုင်တဲ့ preventive measures ပေါ့နော်အဲ့ဒါတွေအကုန်လုံးအထက်နိုင်ဆုံးနေတာကောင်းကောင်းစားပါကောင်းကောင်းအိပ်ပါဆေးတွေကိုဝယ်မစုပါနဲ့ low effect oxygen တွေဝယ်မစုစေချင်ပါဘူး anxiety ကတစ်ခါတလေမှဘာပဲဖြစ်ဖြစ်ကျမရေးပဲအားနေစေပါတယ်တကယ်လို့ဒီပါလေးရှိခြင်းနဲ့ဖားခြင်းတို့လို့အနံ့လေးပြခြင်းတို့ရှိတယ်လေ။ဟဲ့ငါဘယ်တော့အနံ့ပြောင်းပါလဲ။ဟဲ့ငါဘယ်တော့အောက်ဆီဂျင်လိုပါလဲလို့စိတ်ကိုမလို့စေချင်ဘူး။ဒီမှာအပြစ်မပြောပါဘူး။ဒါပေမဲ့ဘလို့ anxious မဖြစ်စေချင်စိတ်ကိုပုံမပူစေချင်လို့ပြန်ပြီးအတတ်နိုင်သမျှနည်းနည်းလေးတန်ကြာရှိတာနဲ့အော် covid ဖြစ်နေလို့ဆိုပြီးထပ်ခွာခွာလေးနေပြပါ။ကောင်းကောင်းအိတ်ကောင်းကောင်းစားပြပါရှင့်။အဲ့ဒါတွေကဒီမှာအမြဲတမ်းမှာတင်ပါလေ။မဆေးတောင်းရမဲဆိုပြောတော့မှာဒီအခုလက်ရှိချင်းကြီးကြည့်ရတယ်ဒီမှာတော့ Facebook ပေါ်မှာထွက်သမျှစီးတွေအကုန်လုံး like ဝင်နေရင်ရောမပြောက်တလို့မျိုးလို့ခေါ်မလဲနော် psychology ကအဲ့လိုဖြစ်နေတာမျိုးဖြစ်ပါတယ်ဆိုတော့အတန်းနိုင်ဆုံး state တက်ကလေးကိုတည်တည်ငြိမ်ငြိမ်ထားပြီးတော့အတန်းနိုင်ဆုံးကာကွယ်မယ်အတန်းနိုင်ဆုံးတွန်းခံမယ်ပေါ့တွန်းလှန်မယ်ဆိုရင်တော့ဟိုကောင်းပါလိမ့်မယ်ရှင်ဟိုစကားစအနေနဲ့ကတော့တို့တွေကကာကွယ်ဆေးထုတ်ပြမယ်ဆိုရင်လည်းဒါဖောက်ဖြစ်တဲ့ကတောင်းတတာပေါ့ရှင်ဒါပေမဲ့တကယ်လို့အခွင့်အရေးတွေရှိခဲ့တယ်ဆိုရင်ကျွန်မကတော့ကာကွယ်ဆေးဖြစ်ချင
်ဒီကျမတို့စီမှာအခုကျမရေးစောင့်ရှောက်မှုဆိုရဲပြောတဲ့အခါမှာရန်ကုန်မြို့လိုမန္တလေးမြို့လိုအဲ့လိုမြို့ကြီးတွေကိုအဓိကအာရုံစိုက်ပြီးတော့ပြောကြရပေါ့နော်အဲ့ဒါဆိုရင်ဒီတိုင်းသားဒေသတွေမှာပေါ့အထူးသဖြင့်ဟိုတိုင်းသားဒေသတွေမှာနေဆက်ဒေသတွေမှာတိမ့်နေချီတဲ့အိုးအိမ်မဲ့ဒုက္ခတွေလည်းရှိပါတယ်အဲ့တော့သူတို့အတွက်ကောဒီတိုင်းသားဒေသတွေကပြည်သူတွေနဲ့ဒုက္ခတွေတွေအတွက်ကောဒီကိုဗစ်ကာကွယ်ရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပြုချက်တွေပေးချင်ပါသလဲ
ကျေးဇူးများတင်ပါတယ်အမဒီမေဘောကအရန်ကုန်အရေးကြီးတာပေါ့နော်ဘာလို့လဲဆိုတော့ကျမတို့တခုခုဆိုရင်ဒီ central areas တွေကိုတွားပြီးတော့ဒီမြန်မာနိုင်ငံအလဲပိုင်းဒေသတွေကိုအမြဲပဲ focus ထားလေးရှိတယ်ပေါ့နော်တကယ်တော့ကျမတို့ရဲ့တကယ်ဆဆဆရာသုံးထားတဲ့ vulnerable population တကယ်အထူးကိမခံတဲ့ဒီလူဦးရေအားကျမတို့ရဲ့ဒီ ethnic areas ပေါ့တိုင်းပါဒေသတွေမှာရှိတဲ့စစ်ပေးဆောင်စခန်းတွေပေါ့ကျမတို့ main job ဝင်ချင်မှာဆိုကျမတို့ data တွေကောက်လိုက်တော့တသိန်းမသားလို့ရှိရပေါ့နော်ပြီးတော့ကျမတို့ဒီစစ်ကောင်စီတက်လာပြီးနောက်ပိုင်းကိုနေရာနေခုနေရာမှာမဟုတ်ခင်းနဲ့ရွှေ့ပြောင်းနေရတဲ့ဒီ internally displaced people IDPs အရေးအတွက်နှစ်သိန်းလောက်ရှိရလို့ခန့်မှန်းကြပါတယ်ဆိုတော့သူတို့တွေရဲ့ဒီအခြေအနေပေါ့နော်ဥပမာကျမတို့ကဒီစစ်ပီးဆောင်စခန်းတစ်ခုကိုဒီ virus ကရောက်ခဲ့ရင် social distancing measures less safe mask PPE ဘာမှမကလို့မရှိပါဘူး shelters ခေါ်တဲ့အမိုးအကာအစားအသောက်ကအစားမရှိဘူးပေါ့နော်ဆိုတော့ကျမတို့ကဒါသူတို့ရဲ့အရေးကိုပထမဦးစားပေးတော့မှထားသင့်ပါတယ်ကျမတို့ရန်ကုန်မန္တလေးကကျတော့လူကြီးတိတ်တဲလို့ကျမတို့ကစိတ်ပူပါတခြားအကြောင်းမဟုတ်ဘူးတော့လူကြီးတိတ်တဲလို့ရှိရင် epidemiological အရာပိုပြီးအဆုံးရှုံးများတာပေါ့နော် crowded ဖြစ်တော့ဆိုတော့ IDPs တွေကတော့ vulnerable ဖြစ်လို့ကျမတို့ကစိတ်ပူပါအဲ့တော့ကျမတို့က vaccines တွေပါလာပြီဆိုရင်သူတို့ကိုအရင်ထိုးပေးတယ်ရှင်သူတို့အတွက်ကို UN ကအရင်ကူညီတဲ့နဲ့သူတို့အတွက်အရင်စီစဉ်ပေးတဲ့နဲ့ပြီးရင်တိုင်းရင်းသားဒေသတွေပေါ့နော်ဘာလို့လဲဆိုတော့ကျမတို့နိုင်ငံကဗမာလူမျိုးတစ်မျိုးနဲ့ဖွဲ့စည်းထားတာမဟုတ်ရှင်ဆိုအဲ့တော့ ethnic areas တွေကိုအမြဲပဲအခုလိုတည်ထားပါမယ်အဲ့တော့ကျမတို့ vaccines တွေရောက်လာမယ်ဆိုရင်ဒီလိုမျိုးကျမတို့ကအုပ်စုတွေဖွဲ့ပြီးထိုးရပါတယ်ဆိုတော့အသက်ကြီးတဲ့အုပ်စု risk များတဲ့အုပ်စုကျန်းမာရေးအုပ်စုဒီလိုမျိုးတွေမှာကျမတို့ကဒီတိုင်းရင်းသားဒေသ IDPs အုပ်စုဆိုပြီးတော့ကျမတို့ထူအလေးထားပြီးဆောင်ရွက်ဖို့လိုအပ်ပါတယ
်ဆရာဒီပေါ်မှာဗာဖြည့်ဆွဲပြောချင်ပါသေးတယ်
ဟုတ်တော့တင်ထားမြင်ရင်ပြောပါခင်ဗျာ
ကျွန်မတို့ခုဖြစ်ပြောချင်တာအခုလေကြည့်ကြနေပါဆိုပြီးရှောင်ခံတာဆိုတော့ဒီလိုရလို့ဖော်လို့ decency ပေါ့နော်တကယ်လို့ဆိုရင်နေရအောင်ပေါ့နော်ဆိုတော့သူတို့မှာဖြစ်တယ်လို့နေရတယ်အဲ့လိုအချိန်မှာဆိုတော့ကိုဗစ်ကမကပဲလေအချားပူးဆက်တဲ့ရောဂါကြီးနောက်ခါကျတော့အစာအိမ်မပန်းတာနောက်ခါကျတော့ကိုယ်အိမ်မဟုတ်ကိုယ်ရင်ကိုယ်ရမဟုတ်တဲ့ခါကျတော့အချားရောဂါတွေပုံမှာဝင်လာနိုင်ပါတယ်အခုချိန်ဆိုမလေးရီးယားရောဂါတွေလာနိုင်တယ်ဝင်းရှော့ရောဂါတွေလာနိုင်တယ်အစာရေကမာနျူထရီရှင်းပေါ့နော်အပက်တဲ့ရောဂါတွေလာနိုင်တယ်အဲ့ဒါတွေပုံလို့ပေါင်းစတဲ့ကိုပြီးဆိုးတဲ့ဇမ်းမာရင်ချင်းကိုကြောက်ပါအဲ့တော့အဲ့ချိန်မှာပဲအရင်တော့ကလက်ရှိရှိနေတဲ့ပူလီလိုတက်ညာဆောင်ဆိုတက်ညာချောင်းဆိုလို့ကအကုန်လုံးဒီကပွဲစည်းလုပ်ငန်းတွေရတယ်အဲ့ဒီဒေတာတွေတော်တော်များများပြတ်သွားတယ်ချင်းအဲ့တော့ကိုဗစ်ကလည်းပြဿနာအစားအကျဉ်းဟိုတက်လက်တာလည်းပြဿနာတခြားကပွဲလို့ရတဲ့ရောဂါတွေကလည်းပြန်ထလာတယ်ပြဿနာဖြစ်ပါတယ်ဒါတွေအားလုံးပဲဆိုတော့ဒီမှာတော့စပေးဆောင်ဒေတာတွေဖြစ်နိုင်နေဆိုတော့ညာဆုံးဖြစ်ဖြစ်ရောက်ကြောက်ပေါ့မှာလုပ်ဖြစ
်ဟုတ်ကဲ့ကျွန်တော်ကတော့မြင်တာပေါ့နော်ဆရာဝန်ဆိုတော့ကျွန်တော်တို့ဒီလူအသက်ကျယ်ဘဝတော့ကျွန်တော်တို့ဒါတစ္ဆာဆိုပြီးတော့အဓိကလုပ်နေတဲ့လူတွေဆိုတော့တကယ်လို့ခုနကတော်များဆက်စားအောင်မေးသလိုပဲခါခွဲဆေးရောက်လာတယ်ဆိုလို့ရှိရင်ပြည်သူလူထုအနေနဲ့ကတော့ကျွန်တော်ကတော့ဖိုးပါလို့အကြံပေးချင်ပါတယ်ဘလူးကြောင့်ပဲရောက်လာရောက်လာပဲဖွဲ့စည်းကြောင့်ပဲရောက်လာရောက်လာခါခွဲဆေးထိုးတင်ပါတယ်လို့အကြံပေးချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တွေ့ကြုံရပြောရမယ်ဆိုတော့တော်တော်ဒီ USA မှာဆိုလို့ရှိရင်လည်းပြီးခဲ့တဲ့တစ်နှစ်ကတော်တော်အလူးနဲ့ခံလိုက်ရပါတယ်ညူကြီးတွေမှာနယူးယောက်ကဘာလို့မှာဆိုလဲအဲ့ဒါကိုဟိုတွေ့ခဲ့တာကိုမြင်ပြီးတဲ့နောက်မှာဟိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကဒီဘယ်နိုင်ငံဘယ်မြေမှာဆိုတော့စီးမချပါဘူးပမာပြီးမှကိုဗစ်ထိန်းလို့မရလို့ရှိရင်အနီးနားတခြားနိုင်ငံတွေ Southeast Asia တွေကိုလည်းဟိုပြန်သွားတယ်ဒါကြောင့်ကိုဗစ်ပိတာချင်းနိုင်ငံတွေကပါအမိသားစုတွေအကုန်လုံးကအဘမိုင်းမှာဖြစ်တာပဲအရုံးနဲ့မဆိုင်တော့ဟိုဖြစ်တာတင်မှာဘူးတတ်နိုင်တယ်လို့ကူညီပေးကြပါကျွန်တော်တို့ပြဿနာဟာဒီ regional instinct တဲ့ဘာအုံးရဲ့ပြဿနာဖြစ်သွားနိုင်ပါတယ်ကျွန်တော်တို့နိုင်ငံကနေပြီးတော့ period ပုံမဲ့မပေါ်ဘူးဆိုရလဲပြောလို့မရဘူးလို့ဆိုတဲ့အတွက်ဒီနိုင်ငံတကာကအဖွဲ့အစည်းအားလုံးကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေရဲ့ကိုစားမိတ္တရက
်ကျေးဇူးအများကြီးတင်ပါတယ်အခုလို့ဖြေချပေးတဲ့အတွက်
စနေညတွေသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံတဝန်းကိုဗစ်တတိယလိုင်းတန်းကိုအပြင်းထန်ရင်ဆိုင်နေရဆက်ရှိပြီးဦးဆက်သေဆုံးသူရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်။ဦးဆက်ခံရသူရောသေဆုံးသူတွေထဲမှာပါအသက်အရွယ်ကြီးရင်သူယောဂအခန်းရှိသူတွေတောင်မှကကျန်းမာသူတွေလူငယ်တွေပါပါနေပါတယ်။ယောဂဘိုကူဆက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေ25ရက်နေ့အထိမလို့အပ်ပဲပြင်မထွက်ကြဘူးအမိန့်ထုတ်ထားတာကိုအခုထပ်ပြီးဇူလိုင်လ26ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိတိုးမြှင့်တက်မှတ်ထားပါဗျ။မြန်မာနိုင်ငံနဲ့နီးရီတရုတ်နိုင်ငံနောက်တော်မိုင်းကခရိုင်တခုမှာနေထိုင်သူအားလုံးကိုကိုဗစ် -19 ရောဂါစစ်ဆေးမယ်လို့တရုတ်အစိုးရကဒီကနေ့ကြေညာပါဗျ။ယူနန်ပြည်နယ်ကျန်ချန်းခရိုင်မှာကိုဗစ်ရောဂါတက်ခွဲစစ်ဆေးမှဖြစ်ပြီးလုပ်ငန်းတွေ၊ကျောင်းတွေ၊ဈေးတွေအားလုံးကိုတနင်္လာနေ့အင်္ဂါနေ့တွေမှာပိတ်ထားမယ်လို့အစိုးရကကြေညာတာပါ။ခရိုင်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်ဂျပန်နိုင်ငံဒိုဂျိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်မှာအားကစားသမားတွေအပါအဝင်ကိုဗစ် -19 ရောဂါကူးစက်ခံထားရသူ128ယောက်ရှိသွားပြီလို့အားကစားပွဲကြီးကြပ်သူတွေကပြောပါတယ်အင်းစိန်ထောင်နဲ့တခြားထောင်တွေကိုသွားပြီးလေလာဖို့နဲ့လုပ်ငန်းတွေပြန်စတင်နိုင်ဖို့အချင်းထောင်တာဝန်ရှိသူတွေနဲ့ဆက်ပြီးဆွေးနွေးနေတယ်လို့အပီပီဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကပြောပါတယ်အင်းစင်ထောင်မှာထင်းထင်းခံရသူတွေမနေ့ကကြွေးကြော်တန်းတွေအော်ဟစ်ပြီးစန္ဒပြခဲ့ပြီးတော့ ICRC ရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်လာတာပါအကျဉ်းချထားတဲ့နေရာတွေမှာကိုဗစ် -19 ရောဂါနဲ့အထူးထွေကျန်းမာရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးရနိုင်ဖို့အတွက်လည်း ICRC ကထပ်ပြီးကမ်းလှမ်းထားပါတယ်ကိုဗစ် -19 ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိမလို့အပ်ဘဲအပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်အရေးယူမယ်လို့စစ်ကောင်စီကကြေညာထားတဲ့အကြောင်းပါပဲရန်ကုန်အပါအဝင်ဒေသတချို့မှာဆေးရနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိခဲ့ပါတယ်။စနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးဟန္တရာပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
This program